Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ် November 29ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ line kilometer 32 40 49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျခင်ဗျာကျွန်တော်ကတော့ဇောမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကတိုက်ချင်းပြစ်ဒုံးကျစ်တစ်ခုဒေသစံတော်ချိန်ပို့ထုနှင့်အစောပိုင်းကပြစ်လွတ်ခဲ့ပါတယ်အမေရိကန်မှာအခွန်ငွေကောက်ခံမှုစနစ်ကိုပြင်ပြောင်းလဲရေးအတွက်အခြေတင်ဆွေးနွေးမှုတွေဖြစ်ပေါ်နေပါတယ်ပိုဟမ်မင်းကြီးဟာဒီကနေ့ဂျက်ကဆန်ခွင်းမှာဝတ်ပြုဆူတောင်းပွဲကျင်းပဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုဥဆောင်မဝင်းနဲ့အတူတင်ပြပေးသွားမှာခင
်ကောင်းပါပြီရှင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ပိုဟမ်မင်းကြီး Francis ဟာမနေ့ကနေပြည်တော်မှာပြောကြားခဲ့တဲ့သူ့ရဲ့အရေးပါတဲ့မိန့်ခွန်းထဲမှာရိုဟင်ဂျာဆိုတဲ့အတုံးနှုံးခေါ်ပေါ်တုံးဆွဲခဲ့ခြင်းမရှိတဲ့အပေါ်မှာတော့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကဝေဖန်ခဲ့ကြပါတယ
်။ Hope really failed. He spoke out about the Rohingya when he was in the safety of being in Rome.
ဒါကတော့ HRW ရဲ့ပြောခွင့်ရပုဂ္ဂိုလ်နဲ့ VOA ဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံမှာသတင်းစီစဉ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဒီကနေ့မှာပိုဟမ်မင်းကြီး Francis နဲ့အတူကက်သလစ်ဘာသာဝင်တွေရဲ့လူထုဝတ်ပြုဆုတောင်းပွဲအခမ်းအနားကျင်းပဖို့ရှိတာနဲ့ပတ်သက်လို့ဝတ်ပြုဆုတောင်းပွဲသဘောတဘာဝနဲ့ပတ်သက်ပြီးတော့လဲကြားဖို့ရှိပါတယ်ရှင်။ဒါအပြင်နောက်ပိုင်းမှာထုတ်လွှင့်မယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာလဲပိုဟမ်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ပေါ်သုံးသက်ချက်တွေကိုတင်ပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးဆန်မိုးဝီတို့ကပြောပြပါအောင်ရှင်။
မြောက်ကိုရီးယားနိုင်ငံကသူ့အပေါ်ချမှတ်ထားတဲ့ပိတ်ဆို့ရည်ရည်မှုတွေနဲ့ကဘာကဝိုင်းဝန်းဖြစ်တင်ရှုံချမှုတွေကိုဆန့်ကျင်ပြီးတိုက်ချင်းပစ်ဒုံးကျည်တစ်စီးကိုအင်္ဂါနေ့ကပြစ်လွတ်လိုက်ပြီးမှဒီကိစ္စကိုကင်တွယ်ဖြေရှင်းသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ
်။ We will take care of that situation. We take it very seriously.
ဒီကိစ္စကိုကင်တွယ်ဖြေရှင်းသွားမှာဖြစ်ကြောင်းနဲ့မြောက်ကိုရီးယားရဲ့အခုလိုဒုံးကျည်ဆန့်သက်ပြစ်လွတ်မှုကိုအလေးနဲ့ထားကင်တွယ်ဆောင်ရွက်နေကြောင်းသမ္မတထရမ့်ကအင်ပြူတော်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါဒီကိစ္စကိုဘလို့ကင်တွယ်ဖြေရှင်းသွားမယ်ဆိုတဲ့အသေးစိတ်ကိုတော့သမ္မတထရမ့်ကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးဒါပေမဲ့မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့ချင်းကပ်ဆောင်ရွက်ပုံကတော့ပြောင်းလဲခြင်းမရှိဘူးလို့ဆိုပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့ဒီတိုက်ချင်းပစ်ဒုံးကျည်ဟာအရင်ကမြောက်ကိုရီးယားကစမ်းသပ်ပြစ်လွတ်ခဲ့တဲ့ဒုံးကျည်တွေနဲ့ပိုဝေးပြီးပိုမြင့်တဲ့ဒေသကိုရောက်ခဲ့တယ်လို့ပြောပါတယ်ဒါဟာကမ္ဘာနေရာဒေသမရွေးကိုချင်းချောင်းနိုင်တဲ့ဒုံးကျည်ကိုတိဆောက်နိုင်ရေးအတွက်မြောက်ကိုရီးယားကစူးစမ်းလှုပ်ဆောင်နေခြင်းဖြစ်ကြောင်းမြောက်ကိုရီးယားဟာကမ္ဘာငြိမ်းချမ်းရေးအတွက်အန္တရာယ်ရှိကြောင်းလည်းဝန်ကြီးမက်ဒစ်ကပြောပါတယ်။ဝါရှင်တန်စံတော်ချိန်ညနေ 7:18 မိနစ်ခန့်ကမြောက်ကိုရီးယားဒုံးကျည်လက်နက်တစင်းကိုပြစ်လွတ်ခဲ့တဲ့အကြောင်းအမေရိကန်ကာကွယ်ရေးဌာနကစုံစမ်းသိရှိခဲ့ရပြီးကနဦးခံမှန်းချက်အရဒီဒုံးလက်နက်ဟာ ICBM လို့ခေါ်တဲ့တိုက်ချင်းပစ်ဒုံးလက်နက်ဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီးရောဘတ်မန်နင်းကသတင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီဒုံးကျည်ဟာဂျပန်ပင်လယ်ပြင်အတွင်းပြတ်မကျခင်ကီလိုမီတာ1000လောက်ပြန်တန်းခဲ့တယ်လို့ဆိုပါတယ်
။အမေရိကန်ဗဟုအစိုးရကအတုံးစီဖြတ်တောက်မဲ့အလားအလာနဲ့အမေရိကန်အခွန်ငွေဆောင်မှုအနာဂတ်ရေးအပြင်အမေရိကန်နိုင်ငံကိုကလီးဘောကလေးရရောက်ရှိလာတဲ့တရားမဝင်အခြေချသူတိမ်မောင်းများစွာတို့ရဲ့ကံကြမ္မာနဲ့ပတ်သက်လို့အမေရိကန်လွှတ်တော်အမတ်တီအခြေတင်ဖြစ်နေကြတဲ့အတွက်ကြောင့်လွှတ်တော်မှာအင်္ဂါနေ့ကတင်းမာမှုတွေစိုးရိမ်မှုတွေလွှမ်းမိုးနေခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒီမိုကရက်ထိတ်တန့်လွှတ်တော်အမတ်တီနဲ့တွေ့ဆုံမှုစီစဉ်ထားတာကိုကြိုတင်ပြီးတော့ပြက်ရယ်ပြုခဲ့တဲ့အတွက်ကြောင့်အောက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်နန်စီပလိုစီနဲ့အထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ချတ်ရှူမာတို့ကတမနာနဲ့မတွေ့ဆုံမှုဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအစိုးရယာယီပိတ်ပစ်ရမယ့်အခြေအနေကိုရှောင်ရှားနိုင်ဖို့အတွက်ဒီမိုကရက်နဲ့ရီပက်ဘလစ်ကန်နှစ်ပါတီစလုံးသဘောတူညီမှုရဖို့ကြိုးပမ်းခဲ့ကြပါတယ်ဒီမိုကရက်နဲ့အင်ပီရိုတို့ကြားသဘောတူညီမှုရဖို့တမနာကမမြင်တဲ့အတွက်ကြောင့်လွှတ်တော်မှာရှိတဲ့ Republican အမတ်တွေနဲ့ဆက်ပြီးတော့ဆွေးနွေးခြင်းဟာအကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့သူယုံကြည်တဲ့အကြောင်း Pelosi နဲ့ Schumer ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ American အစိုးရရဲ့အတုံးစီအတိုးပြုခွင့်ကာလဟာဒီဇင်ဘာလ10ရက်နေ့မှာကုန်ဆုံးမှာဖြစ်ပါတယ်။အဲ့ဒီအတုံးပြုခွင့်အာဏာကိုလွှတ်တော်နှစ်ရက်စလုံးကအချိန်တိုးပေးဖို့သဘောတူညီမှုမရှိအောင်ဆိုရင် American အစိုးရရဲ့တစိတ်တစ်ပိုင်းကိုပိတ်ပြက်ရမယ့်အခြေအနေမျိုးရှိနေပါတယ်။
မြန်မာနိုင်ငံကို၄ရက်ကြာဒေသဆိုင်ကြွလာတဲ့ပိုဟမ်မင်းကြီး Francis ဟာဒီကနေ့နိုဝင်ဘာလ29ရက်နေ့မှာကက်သလစ်ဘာသာဝင်တွေအပါအဝင်သူ့ကိုဖူးမြင်ဖို့ရောက်လာကြမဲ့ပြည်သူအများနဲ့ ရန်ကုန်မြို့ကြက်ဆန်ကွဲမှာတွေ့ဆုံမဲ့ဝတ်ပြုစုတောင်းပွဲအခမ်းအနားကျင်းပဖို့ရှိပါတယ်။အင်္ဂါနေ့အစောပိုင်းကတော့ပိုဟမ်မင်းကြီးကမတူညီတဲ့ဘာသာတွေအကြညီညွတ်မှုရှိကြဖို့နေပြည်တော်မှာပြောကြားတဲ့မင်းကွန်းအတွင်ထည့်သွင်းပြောကြားခဲ့ပေမဲ့ရိုဟင်ဂျာဆိုတဲ့ဝဟာရကိုတုံ့နှုံဖော်ပြခဲ့ခြင်းမရှိပါဘူး။အစိုးရတာဝန်ရှိသူတွေတန်တမာနေလူမှုအခြေပြုအဖွဲ့ခေါင်းဆောင်တွေကိုနေပြည်တော်နိုင်ငံတကာ Convention Center မှာတွေ့ဆုံမင်းကွန်းပြောကြားတာမှာပိုဟမ်မင်းကြီးကမြန်မာပြည်ညီညွတ်ရေးနဲ့ပြန်လည်တည်မြဲရေးကိစ္စတွေကိုအလေးထားပြီးပြောကြားခဲ့ပါတယ်။နိုင်ငံတော်အခမ်းအနားပုတ်ရဟမင်းကြီးဟာတမရနိုင်ငံတော်တမရဦးထင်ကျော်ရဲ့ဖိတ်ကြားချက်နဲ့ရောက်လာတာမှာမနေ့အင်္ဂါနေ့ကတမရအိမ်ပြူတော်မှာခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်အိမ်ပြူတော်မှာပဲတမရအိမ်မှာပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ပုတ်ရဟမင်းကြီးတို့တီးကြားတွေ့ဆုံခဲ့ကြပါတယ်ပုတ်ရဟမင်းကြီးဟာနိုဝင်ဘာလ30ရက်နေ့မနေ့ဖြန်မှာတော့စိတ်မယ်ရီကက်သီဒရယ်မှာတွေ့ဆုံပွဲပြုလုပ်ဖို့ရှိပါတယ်အဲဒီနောက်မှာပုတ်ရဟမင်းကြီးဟာမြန်မာပြည်ကထွက်ခွာပြီးတော့ဘင်္ဂလားဒေ့ရှ်ကိုခီးဆက်မှာဖြစ်ပါတယ်
ညမကြခင်ကပြန်ပြီးတော့နိုးထလာတဲ့ရုရှားနိုင်ငံရဲ့ချင်းချောက်မှုအပေါ်အမေရိကန်ပြည်တော်စုနဲ့သူ့ရဲ့ဥရောပမဟာမိတ်တွေကသတိပြုမိတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကအင်္ဂါနေ့မှာပြောကြားလိုက်တယ်လို့ဥရောပကိုရုရှားရဲ့အန်နီကနေကာကွယ်တားဆီးနိုင်မှုအတွက်အမေရိကန်ပြည်တော်စုအနေနဲ့အားပြည့်ထားတယ်လို့လည်းပြောပါတယ်။ဝန်ကြီး Tillerson အနေနဲ့ဥရောပကိုတွားရောက်မဲ့ခီးစဉ်မတိုင်ခင်ရက်ပိုင်းလိုမှာအခုလိုမှတ်ချက်ပေးစကားပြောဆိုလိုက်တာဖြစ်ပါတယ်။ရှေ့သတင်းပတ်အတွင်းတွားရောက်မဲ့သူ့ရဲ့ခီးစဉ်တွင်ဝန်ကြီး Tillerson ဟာမြောက်အတ္တလန္တိတ်ကောင်စီ NAC နဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့တွေ့ဆုံမှုစီစဉ်ထားပါတယ်။ယူကရိန်းနိုင်ငံအပေါ်ရုရှားရဲ့ကျူးကျော်ရန်စမှုကြောင့်အမေရိကန်နဲ့ရုရှားနှစ်နိုင်ငံကြားဆက်ဆံရေးမှာအတားအဆီးခလုတ်သကင်းဖြစ်ခဲ့ရတယ်လို့ဥရောပဆိုင်ရာမူဝါဒရေးရာမင်းကွန်းပြောဆိုတဲ့နေရာမှာအမေရိကန်နိုင်ငံသားရေးဝန်ကြီးတယ်လီဆင်ကပြောဆိုလိုက်ပါတယ်ခင်ဗျာ
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တက္ကသိုလ်တင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာ။ကမ္ဘာလုံးဆိုင်ရာသဘောတူစာချုပ်ပါအမျိုးသမီးတွေအပေါ်နှိမ်ချဆက်ဆံမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုကြီးကြပ်ကုက္ကရတဲ့ကုလသမဂ္ဂကျွမ်းကျင်သူများအဖွဲ့ကရခိုင်ပြည်မြောက်ပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေရဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ပြီးအထူးအစီရင်ခံစာတင်သွင်းဖို့မြန်မာအစိုးရကိုမြစ်တမ်းရက်ခံလိုက်ပါတယ်။ကုလသမဂ္ဂလက်အောက်ခံအမျိုးသမီးများအပေါ်နှိမ်ချဆက်ဆံမှုပပျောက်ရေးကော်မတီစီတော့ကပြီးခဲ့တဲ့သတင်းပတ်အတွင်းဂျနီဗာမှာကျင်းပတဲ့ပုံမှန်အစည်းအဝေးကနေအဲ့ဒီဆုံးဖြတ်ချက်ကိုချလိုက်တာကြောင့်မြန်မာနိုင်ငံအနေနဲ့6လအတွင်းကုလသမဂ္ဂအထွေထွေညီလာခံကိုအစီရင်ခံစာတင်သွင်းရမှာဖြစ်ပါတယ်။မြစ်တမ်းရက်ခံချက်ကိုနိုဝင်ဘာလ28ရက်တနင်္လာနေ့ကပို့လိုက်ပြီးဖြစ်တာကြောင့်ဒီအစီရင်ခံစာကို2018ခုနှစ်မေလ28ရက်နေ့မှတိုင်ခင်မြန်မာအစိုးရကတင်သွင်းရမှာဖြစ်ပါတယ်1982ခုနှစ်အောက်တိုဘာလမှာကော်မတီပထမဆုံးအကြိမ်ကျင်းပတဲ့ဆွေးနွေးပွဲနောက်ပိုင်းအခုလိုအထူးအစီရင်ခံစာတင်သွင်းဖို့တောင်းဆိုတာဒါပါနဲ့ဆို၄ချိန်မြောက်ဖဲရှိပါသေးတယ်ကမ္ဘာတဝန်းကလူခွင့်ရေးဆိုင်ရာကြွန့်ကျင်သူတတိပုဂ္ဂလပညာရှင်23ဦးနဲ့ဖွဲ့စည်းထားတဲ့ကော်မတီကရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်လတွေအတွင်ဖြစ်ပေါ်ခဲ့တဲ့အမျိုးသမီးနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်ကျူးလွန်မှုတွေအပါအဝင်တခြားကိစ္စရပ်တွေနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုမြန်မာအစိုးရအနေနဲ့တင်ပြပေးဖို့တောင်းဆိုထားပါတယ်။စီရောအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့စာချုပ်ပါသဘောတူညီချက်တွေနဲ့တောင်းဆိုတဲ့ဒီအစီရင်ခံစာကိုမဖြစ်မနေတင်သွင်းပေးဖို့တာဝန်ရှိနေပါတယ်
။ကမ္ဘာမှာလူသိများထင်ရှားတဲ့အင်ဒိုနီးရှားနိုင်ငံဘာလီအပန်းဖြေကျွန်းပေါ်မှာရှိတဲ့မီးတောင်ကြီးဟာအင်္ဂါနေ့မှာဆက်လက်ပြီးတော့ပောက်ကွဲနေပြီးမီးတောင်ကမှုတ်ထုတ်တဲ့ပြားတွေဟာနှစ်မိုင်ခွဲအမြင့်ရှိပြီးတော့တောင်းနဲ့ချီတဲ့ခီးသွွားတွေခီးမဆက်နိုင်မင်းနဲ့ဒုတိယမြောက်ရဲ့အဖြစ်ဆက်ပြီးတော့တောင်းတင်နေကြပါတယ်။အဲ့ဒီမီးတောင်ကြီးဟာတစ်ချိန်ကတမိုင်းမှာလူသက်တွေဆုံးရှုံးရတဲ့အထိဖြစ်ခဲ့မှုပါတယ်။မီးတောင်ဝမှာချော်ရည်တွင်းကြီးဖြစ်နေပြီးတော့မီးတောင်ပောက်ကွဲမှုအခြေအနေဘလောက်ဆိုးရွားမယ်ဘယ်အချိန်လောက်ထိဆက်ပြီးတော့ပောက်ကွဲနိုင်မယ်ဆိုတာမသိနိုင်သေးပဲရှိနေပါတယ်။အနာပိုင်းနေဟာ Mount Agon မီးတောင်တဝိုက်ကိုသတိပေးချက်အမြင့်ဆုံးထုတ်ပြန်ထားပြီးတော့လူပေါင်းတသိန်းကိုမီးခိုးရောင်နဲ့အဖြူရောင်ငွေတွေကောင်းကင်မှာမှုတ်ထုတ်နေတဲ့မီးတောင်ဝရှိရာရက်ကနေ6မိုင်အတွင်းမှာမနေကြဘူးနှိုးဆော်ထားပါတယ်။1963ခုနှစ်ကအဲ့ဒီမီးတောင်ပောက်ကွဲရမှာလူပေါင်း1000လောက်တည်ဆုံးခဲ့ရပါတယ်ကျွန်းတဝိုက်လေထုထဲမှာပြတ်နေတဲ့တိတ်သီးတဲ့မီးတောင်ပြားတွေကလေရင်ရဲ့အင်ဂျင်ကိုထိခဲ့မှာစိုးရိမ်တဲ့အတွက်ကြောင့်ဘာလီနိုင်ငံတကာလေစိတ်ကိုနောက်ထပ်24နာရီဆက်ပိတ်ထားဖို့တာဝန်ရှိသူတွေကအမိန့်ထုတ်ပြန်ထားပါတယ်အင်္ဂါနေ့မှာဆက်ရောက်ပြန်တမ်းမှုရှိတဲ့ခီးစဉ်ပေါင်း440ကျော်ကိုဖျက်သိမ်းထားခဲ့ပြီးခီးစဉ်6000နီးပါးအတွက်အဆင်မပြေမှုတွေနဲ့ကြုံနေရတယ်လို့လေရင်ကွင်းပြောရေးဆိုခွင့်ရှိသူကပြောပါတယ်
ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာကျင်းပမဲ့ New Year Eve နေ့တခုအကြိုပွဲကိုအကြမ်းဖက်တိုက်ခတ်မှုကြံစီနေသူကိုရဲတပ်ဖွဲ့ကတရားစွဲဆိုလိုက်ပါတယ်။အဲ့ဒီတိုက်ခိုက်မှုဟာကြီးမားတဲ့ထိခိုက်ပျက်စီးမှုတွေဖြစ်ပေါ်စေနိုင်တယ်လို့ဆိုပါတယ်။အသက်20အရွယ်ဆိုမာလီနယ်ဘွားဩစတြေးလျနိုင်ငံသား ကဟာမဲလ်ဘုန်းမြို့အလဲဖက်ဒရေးရှင်းရင်ပြမှာကျင်းပဖို့စီစဉ်ထားတဲ့နှစ်သစ်ကူးအကြိုပွဲမှာတက်နိုင်သမျှလူအများဆုံးသေစေအောင်မောင်းမြန်တနက်နဲ့ပြစ်ခတ်ဖို့စီစဉ်နေတယ်ဆိုတဲ့တန်တရားနဲ့ဆွဲချက်တင်ခံထားရပါတယ်။ဩစတြေးလျနိုင်ငံရဲ့ဒုတိယအကြီးဆုံးမြို့မှာကျင်းပမဲ့ဒီနှစ်သစ်ကူးပွဲတော်ဟာဒေသခံတွေအကြလူကြိုက်များတဲ့ပွဲတော်တစ်ခုလည်းဖြစ်ပါတယ
်။ဗြိတိသျှတော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်ရုပ်ရှင်မင်းသမီးမက်ဂန်မာကယ်ရိုရဲ့ထိမ်းမြားလက်ထပ်ပွဲကိုလာမယ့်နှစ်မေလမှာဝင်းစာရဲတဲ့အတွင်းမှာရှိတဲ့ George Clarion ဖျားဝိပုကျောင်းမှာကျင်းပမှာဖြစ်တဲ့အကြောင်း Kingston Nando ကအင်ကာနီမှာပြောဆိုခဲ့ပါတယ်လက်ထပ်ထိမ်းမြားပွဲကိုကျောင်းမှာကျင်းပဖို့အတွက်တော်ဝင်ဗီမာကြီးကခွင့်ပြုလိုက်ပြီလည်းဖြစ်ပါတယ် Direct from Washington The
Voice of America The VOA အခုဆက်လက်ပြီးတော့မြန်မာနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ပုပ်ယဟန်မင်းကြီး Francis နဲ့ပတ်သက်တဲ့သတင်းလွှာတွေကိုထုတ်လင်းမှာပါ Catholic Christian သာသနာပိုင်ပုပ်ယဟန်မင်းကြီးဟာရန်ကုန်မြို့ကြိုက်ဆန်ကွင်းမှာဒီကနေ့မနက်ပိုင်းဝတ်ပြုပူဇော်ပွဲကျင်းပမှာဖြစ်ပါတယ်ဒီပွဲကိုလူဒု Monsieur တရားတော်လို့ခေါ်ပါတယ်ဒီအခမ်းအနားရဲ့သဘာဝကိုသိနိုင်အောင် American ပြည်ထောင်စု Kentucky ပြည်နယ်က Father Timothy ကိုကိုကြောင်တွင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကက်သလစ်ခရစ်ယာန်ဘာသာဝင်တွေရဲ့ယုံကြည်မှုအရပုပ်ယဟန်မင်းကြီးဟာဘုရားသခင်ရဲ့တူဦးတဲ့သောကိုယ်စားလှယ်ပါအဲဒါကြောင့်ပုပ်ယဟန်မင်းကြီးနဲ့တွေ့ဆုံခွင့်ရတာဟာဘုရားသခင်နဲ့တွေ့ဆုံရတယ်လို့ပဲလို့ကက်သလစ်ဘာသာဝင်တွေကယုံကြည်ခံစားကြပါတယ်ပုပ်ယဟန်မင်းကြီးကဥဆောင်ကျင်းပမဲ့လူထုမစားတရားပွဲတော်ကိုကြုံရတာဟာအင်မတန်မှထူးခြားတဲ့အတွေ့အကြုံတစ်ရပ်ပဲဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကန်တာကီပြည်နယ် Holy Spirit ကက်သလစ်ဘုရားကျောင်းကဆရာတော်တစ်ပါးဖြစ်တဲ့ Father Timothy Cushanling ကရှင်းပြပါတယ
်ပုပ်ယဟန်မင်းကြီးကကျွန်တော်တို့ရဲ့ကျန်ရှင်ခရစ်တော်ဖျားရဲ့ကိုယ်စလဲတော်မြတ်ဖြစ်တဲ့ခရစ်တော်သခင်ကိုယ်၌ကိုယ်ကငြင်းချမ်းခြင်းရဲ့အရှင်ဘုရားငြင်းချမ်းခြင်းဖြစ်တဲ့ဖျားရဲ့ကိုယ်စလဲတော်မြတ်ကကျွန်တော်အလယ်မှာရှိနေခြင်းအဖြစ်ဒီငြင်းချမ်းခြင်းကိုပြန်ပြောင်းမှကျွန်တော်ကအကောင့်တက်ပေါ်စေတယ်ချစ်ခြင်းမြတ်တာဖြစ်တဲ့ဖျားကိုတိုင်ရဲ့ကိုယ်စလဲတော်မြတ်ကကျွန်တော်အလယ်မှာရှိခဲ့ခံပါချစ်ခြင်းမြတ်တာကိုပြန်ပြောင်းမှရောင်ပြန်ဟပ်စေတယ်မစ္စတရားဆိုတဲ့ဒီချစ်ချင်းစားပွဲတော်မှာပြန်လည်ပါဝင်ခြင်းအဖြစ်ကျွန်တော်တို့တွေလည်းပြန်ပြီးတော့မှခွန်အားတိုးစေတယ်
။ Father Timothy ဟာချင်းပြည်နယ်မင်းတပ်ဒေသကလာတဲ့သူဖြစ်ပြီးပုပ်ဟန်မင်းကြီးသတင်းသုံးတဲ့ Vatican ကျောင်းတော်မှာ၅နှစ်တာပညာသင်ကြားခဲ့သူတူလည်းဖြစ်ပါတယ်။ဒီကနေ့ Jackson ကွင်းမှာကျင်းပမဲ့လူထုမစားတရားပွဲတော်ကိုဘလို့စီစဉ်မျိုးတွေနဲ့ကျင်းပလေရှိတယ်လဲဆိုတာကိုလည်း Father Timothy ကရှင်းပြပါတယ
်။ Mass လို့ခေါ်တဲ့မစားတရားချစ်ချင်းစာပွဲတော်ကြီးလို့ပဲပုံမှန်လို့ကျွန်တော်လက်လက်ပတ်ပတ်ပြောလို့ရပါတယ်အဓိက၄ပိုင်းရှိပါတယ်ခင်ဗျာနံပါတ်၁ကကျွန်တော်တို့ဒီဝတ်ပြုပွဲကြီးကိုအစပြုတဲ့အခါမှာဖျားရှင်ရဲ့ကောင်းကျင့်မင်္ဂလာခံယူပြီးတော့ဖျားရှင်ရဲ့ခွင့်လွှတ်ခြင်းကိုတောင်းခံရတယ်ဒုတိယပိုင်းကကျွန်တော်နှုတ်ကပတ်တော်လို့ခေါ်တယ်သူရမကြီးရနေပြီးတော့မှဒီစင်ဖျားရဲ့ကောင်းမြတ်တော်အရာလေးကိုပြန်ပြီးတော့မှမေချာဟောလာပေးတဲ့ခါမှာအဲ့ဒါကိုကြားလာတဲ့သူတွေကဒီစင်နှလုံးပြောင်းလဲခြင်းကိုအများကြီးရကြတယ်။တတိယပိုင်းကကျွန်တော်တို့ကပူဇော်တကာရလို့ခေါ်တယ်။ခရစ်တော်သခင်ရဲ့အသွေးတော်သားတော်ကိုစပည့်ရဲ့အစင်းနဲ့ကျွန်တော်တို့ကပူဇော်ပတ်ခြင်းဖြစ်တယ်။ပြီးတော့စတုထပိုင်းမှာကျတဲ့ပုရမင်းကြီးကနေပြီးတော့မှကျွန်တော်တို့အားလုံးပါဝင်တဲ့သူကက်သလစ်ပဲဖြစ်ဖြစ်ကျွန်တော်တို့ဒီမမစ်ဆွေဒီဗုဒ္ဓမွတ်စလင်ဟိန္ဒူပုဂ္ဂိုလ်တွေအားလုံးကိုပါသူကကောင်းကျင့်မင်္ဂလာပေးတယ်ဗျာ။
ခရစ်ယာန်ဘာသာဝင်တွေအနည်းစုပဲရှိတဲ့မြန်မာနိုင်ငံကိုအထူးသဖြင့်ကက်သလစ်ခရစ်ယာန်ဘာသာဝင်အနည်းစုပဲရှိတဲ့နိုင်ငံကိုသာသနာပိုင်ပုပ်ယဟန်မင်းကြီးကြွလာတယ်ဆိုတဲ့ကိစ္စကကမ္ဘာသတင်းလောကမှာအလေးထားပြီးတော့ဖော်ပြနေကြရတဲ့ကိစ္စပါအထူးသဖြင့်အခုကာလကမြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြတဲ့အချိန်ခရစ်ယာန်ဘာသာဝင်တွေတော်တော်များများနေထိုင်ကြတဲ့ကချင်ပြည်နယ်မှာစစ်မီးမငြိမ်းနိုင်တဲ့အချိန်တွေနဲ့တိုက်ဆိုင်နေပြီးတော့မြန်မာနိုင်ငံကနေတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုပုပ်ယဟန်မင်းကြီးကတမ်းပြီးတော့ခီးဆက်မယ်အဲ့ဒီမှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့လည်းပုပ်ယဟန်မင်းကြီးကတွေ့ဆုံမှုရှိတယ်ဆိုတာကြောင့်ပုပ်ယဟန်မင်းကြီးရဲ့အခုခီးစဉ်ကိုနိုင်ငံတကာကစိတ်ဝင်စားစောင့်ကြည့်နေကြတာပါမနေ့တုန်းကနေပြည်တော်မှာပြောကြားခဲ့တဲ့ပုပ်ယဟန်မင်းကြီးရဲ့မိန့်ခွန်းထဲမှာတော့ရိုဟင်ဂျာအကြောင်းတစ်လုံးမှမပါခဲ့ပါဘူးငြိမ်းချမ်းခြင်းနဲ့ချစ်ကြည်ရင်းနှီးမှုတွေအကြောင်းကိုပဲဦးစားပေးပြောခဲ့တာပါ Father Timothy ကတော့ပုပ်ယဟန်မင်းကြီးရဲ့ခီးစဉ်ကြောင့်မြန်မာနိုင်ငံအတွင်းငြိမ်းချမ်းခြင်းနဲ့မေတ္တာတရားတွေပို့ပြီးတော့ထွန်းကားလာလိမ့်မယ်လို့ယုံကြည်နေပါတယ
်ကလေးဘာသာယုံကြည်သူများတမကပဲအခြားသောကျွန်တော်တို့တမမစ်ဆွေညီကိုတွေလည်းသူတို့မှလည်းကြောင်းလဲမှုတော့အများကြီးရှိသွားမယ်။ဘာဖြစ်လို့လဲဆိုတော့ဘုံရမင်းကြီးကိုထိုးမြင်ရချင်းလိုက်ကောသတို့ကဝမ်းသာမျက်ရည်ကျတယ်ဗျာ။အခုဖာသာပြောရတယ်ကက်သလစ်မဟုတ်တဲ့သူခရစ်ယာန်မဟုတ်တဲ့သူမွတ်စလင်ဗုဒ္ဓဟိန္ဒူတွေလည်းဘုံရမင်းကြီးကိုကိုယ်တိုင်ကိုယ်ကျနှစ်ဖူးတွေ့သူတွေဖူးမြော်ရအချင်းအချင်း ကျွန်တော်ညချမ်းတဲ့ခေါ်တဲ့ပြောရဲခေါ်တဲ့ကိုယ်လည်းအဲ့လိုမျိုးခံစားခဲ့ရတယ်ခုလိုချင်းအဖြစ်ကျွန်တော်တို့ကဒီပမာပြည့်ငင်းချမ်းမယ်ကဘာကြီးကငင်းချမ်းမယ်အဲ့ဒါကြောင့်မပူရမကြီးရနေကြတော့မှာသူရဲ့ love and peace peace and love နဲ့သူကညီမကြီးကိုကြောင်းရတာဖြစ်ပါတယ်ခင်ဗျဒီချစ်ချင်းတရားအဖြစ်ဒီမြန်မာပြည်ရဲ့လူသားတိုင်းမှာပြောင်းလဲခြင်းကဘုရားမှာကောင်းမွန်တဲ့ငင်းချမ်းခြင်းကိုဖြ
ံခွင်းကလူမှုမစားတရားပွဲတော်ရဲ့ရှေ့ဆုံးတန်းမှာအထူးပုဂ္ဂိုလ်တွေဖြစ်ဦးစားပေးနေရာချထားဖို့စီစဉ်တဲ့အခါသာသနာတွင်းဆင်းရဲချို့တက်တဲ့သူတွေနဲ့ကာယလောအားနဲ့အမြဲတမ်းဒါနပြုနေတဲ့သူတွေကိုဦးစားပေးရမယ်အကြောင်းလုပ်ငန်းရှင်တွေနဲ့ငွေကြေးချမ်းသာသူတွေကိုအထူးနေရာတွေကိုပေးမှာမဟုတ်တဲ့အကြောင်းမြန်မာနိုင်ငံကက်သလစ်ဆရာတော်များအဖွဲ့ချုပ်ကထုတ်ပြန်တဲ့တင်းနာနေ့ကကြီးညာချက်ထဲမှာဖော်ပြထားပါတယ်ဒီလူမှုမစားတရားပွဲတော်ကိုမြန်မာနိုင်ငံအတွင်းမှာရှိတဲ့ကက်သလစ်ခရီးယံဘာသာဝင်တွေမကဘဲတခြားနိုင်ငံတွေကကက်သလစ်ဘာသာဝင်တွေပါလာရောက်ပြီးတော့ဆူတောင်းဝတ်ပြုကြမှာလည်းဖြစ်ပါတယ်မနေ့ပြန်ကြရင်တော့ပုံဟန်မင်းကြီးရဲ့မြန်မာပြည်ခီးစဉ်အဆုံးသတ်တော်မှာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်
ကိုကျောင်းလေးမှာရှင်ဆော့ဆော့ကကြားခဲ့ရတဲ့အတိုင်းပုံရဟန်းမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ကနေငင်းချမ်းရေးတွေမျောလင်းချက်ရှိနေကြသလိုမနေ့ကနေပြည်တော်မှာပုံရဟန်းမင်းကြီးမိန့်ကြားခဲ့တဲ့အရေးပါတဲ့မိန့်ခွန်းထဲမှာတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုခေါ်ဝေါ်တုံးဆွဲခဲ့ခြင်းမရှိတဲ့အပေါ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကစိတ်ပျက်ခဲ့ကြပါတယ်အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင်နေပြည်တော်မှာမနစ်အင်္ဂါနေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့မိနစ်အနည်းငယ်ကြာတွေ့ဆုံပြီးပြောကြားတဲ့ပုံရဟန်းမင်းကြီး Francis ရဲ့အမိန့်ခွန်းမှာဘာသာရေးနဲ့လူ့အခွင့်အရေးစံနှုန်းတန်ဖိုးတွေနဲ့ပတ်သက်လို့ရေပုံရသဘောမိန့်ကြားခဲ့ပါတယ်။အဲ့ဒီထဲမှာမြန်မာနိုင်ငံငြိမ်းချမ်းစေဖို့အစိုးရရဲ့ဆောင်ရွက်မှုတွေကိုသူ့အနေနဲ့နှစ်သက်အားရတယ်လို့လည်းပုံရဟန်းမင်းကြီးကမိန့်ကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူတိုင်းရဲ့လူ့ကုန်တိတ်ခါနဲ့အခွင့်အရေးမတူကွဲပြားမှုတွေပေါ်လေးစားမှုအခြေခံနဲ့ငြိမ်းချမ်းရေးကအရေးကြီးတယ်လို့လည်းအခုလိုပြောကြားခဲ့ပါတယ
်။
မြန်မာနိုင်ငံရဲ့အနာဂတ်ဟာငြိမ်းချမ်းရေးဖြစ်ရပါမယ်။လူတိုင်းရဲ့ကုန်တိတ်ခါနဲ့အခွင့်အရေးတွေကိုလေးစားမှုတိုင်းသားလူမျိုးစုတိုင်းနဲ့သူတို့ရဲ့ဒလိထုံးစံဆင်လာသူတို့ရဲ့ဒလိထုံးတန်းဆင်လာတွေကိုလေးစားမှုတရားဥပဒေကိုလေးစားလိုက်နာမှုဘသူကိုမှချန်လှပ်မထားပဲအများအကျိုးအတွက်ပံ့ပိုးပေးနိုင်အောင်လူထုစီတိုင်းအဖွဲ့တိုင်းကိုမြင့်တင်ပေးတဲ့ဒီမိုကရေစီစနစ်ပေါ်လေးစားမှုစတာတွေပေါ်မှာခြေခံတဲ့ငြိမ်းချမ်းရေးမျိုးဖြစ်ပါလေ
2013ခုနှစ်ကစပြီးပုံရဟန်းမင်းကြီးအဖြစ်တင်မြှောက်ချင်းခံရပြီးတဲ့နောက်ပုံရဟန်းမင်းကြီး Francis ဟာကဘာပေါ်မှာဖိနှိပ်ခံလူဒန်းစားတွေရဲ့အရေးနိုးကြားမှုရှိစေဖို့ဆောင်ရွက်ခဲ့တာဖြစ်ပါတယ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးလုပ်ရက်ကြောင့်မွတ်စလင်ဒုက္ခသည်6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့ဖြစ်ရပ်နဲ့ပတ်သက်လို့ပုံရဟန်းမင်းကြီးကရိုဟင်ဂျာညီအစ်ကိုတွေအတွက်နှိပ်ကွပ်ခံနေရမှုအကြောင်းဝိုင်းဝန်းဆူတောင်းပေးဖို့ဗာတီကန်နန်းတော်မှာမိန့်ကြားခဲ့ပါတယ်။ဒါပေမဲ့နေပြည်တော်မှာပြောကြားတဲ့သူ့ရဲ့အဓိကမိန့်ခွန်းမှာတော့ရိုဟင်ဂျာကိုထည့်သွင်းခေါ်ဝေါ်ခြင်းမပြုခဲ့တဲ့အတွက်လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ခဲ့ကြတာပါ။နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကတော့
Hope really failed. He spoke out about the Rohingya when he was in the safety of being in Rome.
ဘူဟမင်းကြီးတကယ်ပဲပြက်ကွက်ခဲ့ပါတယ်။လုံကြုံတဲ့ရောမမျိုးမှာရှိနေခြင်းတော့ရိုဟင်ဂျာတွေအကြောင်းသူပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့မြန်မာစစ်တပ်အစိုးရနဲ့လူထုကပါအသေးချာစောင့်ကြည့်နေခြင်းမြန်မာနိုင်ငံကိုသူရောက်ရှိခြင်းမှာပြောဖို့လိုအပ်တဲ့အကြောင်းအရာကိုထုတ်ဖို့ပြောဆိုဖို့ပုံရဟမင်းကြီးပြက်ကွက်ခဲ့ပါတယ်
။ရိုဟင်ဂျာအသုံးနှုန်းကိုထည့်မသုံးဖို့မြန်မာနိုင်ငံမှာရှိတဲ့ကက်သလစ်ခေါင်းဆောင်တွေကအခြေအနေပိုဆိုးမသွားစေဖို့နဲ့မြန်မာနိုင်ငံတွင်ရှိကက်သလစ်ဘာသာဝင် 1.3 သန်းတို့အန္တရာယ်မကျရောက်စေဖို့ပုံရဟမင်းကြီးကိုခီးစင်မတိုင်ခင်မှာအကြံပေးခဲ့တာဖြစ်ပါတယ်။ပုံရဟမင်းကြီးအနေနဲ့ဒေါအောင်ဆန်းစုကြည်မြန်မာစစ်ခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တိတက်တွေ့ဆုံခဲ့ရမှာတော့ရိုဟင်ဂျာအရေးထည့်သွင်းပြောကြားနိုင်ခြင်းရှိနိုင်တဲ့အကြောင်းသုံးသပ်မှုတွေထွက်ပေါ်ခဲ့ပေမဲ့ Brett Adams ကတော့အခုလိုထောက်ပြပါတယ
်။ It's no good saying things in private and then not saying them in public because the purpose of
တိတက်တွေ့ဆုံခြင်းမှာပြောဆိုတဲ့စကားနဲ့အများပြည်သူကိုမိန့်ခွန်းပြောကြားချက်ဟာတထက်ထဲမရှိဘူးဆိုရင်ကောင်းတယ်လို့ပြောလို့မရပါဘူး။ဘာကြောင့်လဲဆိုတော့လူခွင့်ရေးကိစ္စကိုမြင့်တင်ဖို့နဲ့ရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲဖို့ဆိုတဲ့ရည်ရွယ်ချက်ကလူခွင့်ရေးချိုးဖောက်မှုနဲ့ငြိမ်းချမ်းနှိပ်စက်မှုကျူးလွန်သူတွေရဲ့အပြုတ်မှုပြောင်းလဲဖို့ဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဒေါအောင်ဆန်းစုကြည်တို့နဲ့တီးတန့်တွေ့ဆုံချိန်မှာပုံရဟန်းမင်းကြီးကဒါနဲ့ပတ်သက်လို့ဇုံတရားအလေးပေးပြောဆိုခဲ့ရင်တောင်မှပြည်ပြင်ပြောင်းလဲဖို့ဖိအားပေးတာမျိုးမတက်ရောက်ပါဘူး။တကယ်ကိုပြောဖို့လိုအပ်နေတဲ့အကြောင်းအရာတွေကိုလူများရှေ့ထုတ်ဖော်ပြောဆိုခြင်းမရှိဘူးဆိုရင်သူ့ရဲ့ခီးစဉ်ဟာရိုဟင်ဂျာတွေကိုတောင်ဒုက္ခရောက်စေနိုင်ပါတယ်။
ဒါပေမဲ့လည်းပုံရဟန်းမင်းကြီးဖရန်စစ်ဟာဒီကနေ့ဗုဒ္ဓဘုနေ့မှာရန်ကုန်ကြိုက်ဆန်ကွင်းမှာလူထုနဲ့အတူမစ္စယာတရားတော်ဝိပုစုတောင်းပွဲကြီးကျင်းပဖို့ရှိပါတယ်။အဲ့ဒီမှာရိုဟင်ဂျာဒုက္ခသည်အရေးထွက်သွင်းပြောကြားဖို့များမျှော်လင့်ချက်ရှိမရှိဘရက်အဒမ်စ်ကိုမေးကြည့်တော့
Yeah, he should. And you know, maybe he will. Maybe
သူပြောကောင်းပြောပါလိမ့်မယ်။အဲ့ဒီလိုသာပြောလာမယ်ဆိုရင်ကျွန်တော်တို့တကယ်ကိုဝမ်းသာအံ့ဩမိမှာပါ။ဒါပေမဲ့လည်းဥပမာအနေနဲ့ပြောရရင်ဒေါအောင်ဆန်းစုကြည်နဲ့အတူမင်းကွန်ပြောဆိုကြချိန်မှာရောဘိုးချုပ်မှုကြီးနဲ့တွေ့ဆုံချိန်မှာပါပိုဟမ်းမင်းကြီးကဒီကိစ္စကိုတည်တံ့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါကြောင့်ဒီကနေ့လူထုတွေ့ဆုံပွဲမှာသူပြောလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။အဲ့ဒါပြီးရင်ပိုဟမ်းမင်းကြီးကဘင်္ဂလားဒေ့ရှ်ကိုဆက်လက်ပြီးတော့ထွက်ခွာမှာဆိုတော့သူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်ရိုဟင်ညာဆိုတဲ့အခေါ်ဝေါ်ကိုတုံးဆွဲလိမ့်မယ်လို့ကျွန်တော်မမြင်ပါဘူး။ဒါပေမဲ့လို့ဘင်္ဂလားဒေ့ရှ်ကိုရောက်ချိန်မှာပိုဟမ်းမင်းကြီးအနေနဲ့ရိုဟင်ညာလို့ခေါ်ဝေါ်တုံးဆွဲလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။
AI ခေါ်နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီးရဲ့အရှိတောင်အာရှနဲ့ Pacific ဆိုင်ရာညွှန်ကြားရေးမှူးမင်ယူဟာကတော့ပုံရဟမင်းကြီးအနေနဲ့မြန်မာနိုင်ငံမှာပြောကြားတဲ့သူ့ရဲ့ပထမဆုံးမိန့်ခွန်းမှာရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲခဲ့ခြင်းမရှိတဲ့အပေါ်စိတ်ပြက်မိပေမဲ့လည်းတိုင်းသားလူမျိုးစုအားလုံးအချင်းချင်းလေးစားဖို့နဲ့လူမှုအတိုင်းဝိုင်းအားလုံးပါဝင်ရေးပုံရဟမင်းကြီး Francis တိုက်တွန်းခဲ့တဲ့အချက်ကိုတော့ကြိုဆိုကြောင်းပြောဆိုခဲ့ပါတယ်ရှင်ခုလိုပုံရဟမင်းကြီး Francis နေပြည်တော်မှာမိန်ကွန်းပြောမကြခင်မနေ့ကရန်ကုန်မြို့မှာဗုဒ္ဓဘာသာဗုဒ္ဓဘာသာအပါအဝင်ဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့တွေ့ဆုံချိန်မှာတော့မြန်မာနိုင်ငံဟာမတူညီတဲ့အရာတွေစုပေါင်းနေတာကြောင့်ဒါကိုသဘောထားကြီးကြီးနဲ့တန်ဖိုးထားပြီးချစ်ချင်းခင်ခင်နေထိုင်ကြမယ်ဆိုရင်ကမ္ဘာအလယ်မှာငြိမ်းချမ်းတဲ့နိုင်ငံတစ်ခုဖြစ်နိုင်ကြောင်းမိန့်ကြားခဲ့ပါတယ်။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအပြည့်စုံကိုဆက်ပြီးတင်ပြမှာပါရှင်။
ဟုတ်ကဲ့မြန်မာပြည်ခီးစဉ်ဒုတိယနေ့မှာပိုယဟန်မင်းကြီးဖရန်စစ်ဟာဗုဒ္ဓဘာသာခရစ်ယာန်အစ္စလာမ်ဟိန္ဒူဘဟာရီဂျူးစတဲ့ဘာသာရေးခေါင်းဆောင်တွေနဲ့မနက်10နာရီမှာစိတ်မေရီကက်သီဒရယ်ဘုရားကျောင်းမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာပိုယဟန်မင်းကြီးကမင်ကြားခဲ့တာကိုကိုရန်ပါဝင်တယောက်ခဲ့တဲ့မြဝရီဆရာတော်ဦးဝရိယဝင်တာဘိဝင်တာကအခုလိုပြန်လည်မင်ကြားပါတယ်။အဲ
သူကပြောတဲ့အခါကျတော့မြန်မာနိုင်ငံဟာမတူတဲ့အလားတူကြည့်ရတဲ့နိုင်ငံတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းပေါ့။ဒါကိုဒီတဲ့အလားတူပြောင်းရပြီးတော့ဒေါ်လာကြီးကြီးနဲ့အဲ့လိုချစ်ချစ်ချင်းချင်းနဲ့ကြားကြမှုဆိုပြီးငြိမ်းချမ်းတဲ့နိုင်ငံတစ်ခုကပါလို့ဖြစ်နိုင်လို့ဆိုတဲ့အကြောင်းပေါ့။အဓိကတော့ဒီကတော့မတူရဘူး။တံမိုးတစ်ခုလို့ပြောအဲ့ဒါလေးပဲ။
ပိုဟမ်းမင်းကြီးနဲ့တွေ့ဆုံစဉ်ဘာသာရေးခေါင်းဆောင်အသီးသီးကမြန်မာပြည်ကိုကြွားအောင်လာတဲ့အတွက်ဝမ်းမြောက်ဝမ်းသာကြိုဆိုကြောင်းပြောခဲ့ကြပါတယ်။ဗုဒ္ဓဘာသာကိုကိုစားပြုတက်ရောက်ခဲ့တဲ့မြောက်ရီဆရာတော်ကလည်းမြန်မာပြည်ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြောင်းကိုအခုလိုမိန့်ကြားပါတယ်။ဒီင
ြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့လက်နက်ကိုင်နဲ့အုပ်စုတွေအတွင်းအခုမြန်မာအင်ဂျင်နီယာတွေဆက်လက်တွေ့နေတဲ့ဆွေးနွေးမှုတွေရှိနေတယ်။အဲ့ဒါကိုဒါကြီးကောင်းဆောင်ပုဂ္ဂိုလ်ကြီးရာစာပါဝင်မှတာလေပြီးတော့ဖြစ်အောင်ဖြစ်နိုင်တယ်။နောက်ပြီးလက်လက်ကိုင်ပုဂ္ဂိုလ်ကြီးချင်းနေနေလို့တော့ဖြစ်နေလို့မရှိပါဘူးဆိုတဲ့အကြောင်းနော်။ဒီလက်လက်ကိုင်ရဲ့ဒီစတဲ့ဒီလောက်ကပြောရင်တော့စိတ်နှလုံးကြမ်းတမ်းတဲ့သဘောရှိတယ်ပြောလိုက်တယ်လေ။စိတ်နှလုံးကြမ်းတမ်းတဲ့ဒီလိုလို့တော့ဒီအင်တာနီးယားနဲ့ဒီရေးချမ်းရေးဆိုတာမျိုးတွေကိုလည်းမှုတွေဆိုတာကြီးစိတ်မလို့ဒီလောက်ဘူး။ဒါပါဒါကြီးပုဂ္ဂိုလ်ကြီးအဲ့ဒီဘက်ကဒီလိုမျိုးနဲ့ခေါင်းဆောင်လို့ဒီလိုမျိုးတွေပါဝင်ပြီးတော့ထောင်ရက်မှတ်တာလည်းဒီကြီးကပြီးပြီးတော့ကောင်းနိုင်တယ်ဆိုတော့အဲ့ဒါကိုဒီလိုမျိုးပါလိုက်တယ်နော
်ပိုယဟန်းမင်းကြီးမြန်မာပြည်ကိုကြွားအောင်လာတဲ့အတွက်ဘာသာရေးကတစ်စက်နိုင်ငံညီညွတ်မှုကိုရနိုင်မယ်လို့မျှော်လင့်ကြောင်းလဲမြောက်ရီဆရာတော်ကဆက်လက်မိန့်ကြားပါတယ
်ပိုယဟန်းမင်းကြွားလာတဲ့ပိစားဟာလည်းဒီဘာသာရေးဆိုင်မှာဘာသာရေးဆိုင်ရဲ့လက်ရှိမှုကပုံပြီးတော့မြင့်လာပြီးတော့ဘာသာရေးကိုကြောင်းပြီးပြီးတော့ဒီလိုမျိုးညီညွတ်မှုတွေနိုင်ငံညီညွတ်မှုတွေတည်ဆောက်နိုင်နေတယ်လို့ခင်ဗျားကမြင်သားပါတယ
်။တွစ်ဆုံပွဲကိုတက်ရောက်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ကတွင်းရင်မှုဦးကျော်သူကလည်
းပုံရမင်းကြီးနဲ့ခီးစင်ရတဲ့ဆက်စပ်ကိုတို့ကဒီနေ့ဒီလိုကြော်လစ်မိကြီးဖြစ်တာလို့ရ။ဒီအမှန်တော့သူ့ဘာသာနဲ့ဆက်ကလစ်သွားတာပဲခီးစင်ရမယ်ဟာ။ကျွန်တော်လည်းမမျှော်လင့်မဖြစ်ခင်ရတယ်ဆို။ဆန်းကြည့်ရင်းပါလို့နော်။နောက်ပြီးတော့ပုံရမင်းသားတဲ့အတွက်လည်းဒီမှာနေမှာလည်းညီညာကြီးတွေ့ကြည့်ပါလားမလို့ကျွန်တော်အဲ့လိုမျှော်လင့်တာပေါ့နော်။ဘောင်ကျော်အေဂျင့်နဲ့ပုဂ္ဂိုလ်တယောက်ဒီလိုလာတယ်ဆိုတာ။ဒါအဲ့ဒီကနေမှာညီလေးကြံသွားမှာပေါ့လေ။ဒါကျွန်တော်တို့ဘာသာစုဆောင်မှာရှိရပါလို့နော်။
ပိုယဟန်မင်းကြီးဟာဒီကနေ့မနက်ပိုင်းမှာအတီးတကူဆရာတော်ဥညာနေတရာနဲ့လည်းတီးကြားတွေ့ဆုံခဲ့တယ်လို့တနင်္လာနေ့ကလည်းတမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်
အခုဆက်လက်ပြီးတော့ကချင်ပြည်နယ်မှာစစ်ဘေးတိမ်းရှောင်သွားတဲ့ကချင်ဒေသခံတွေစွန့်ခွာသွားတဲ့စိုက်ခင်းနဲ့ချမ်းမြေအဆောက်အုံနေရာတွေကိုမူလပိုင်ရှင်တွေထံပြန်လည်ပေးအပ်နိုင်ရေးပြည်နယ်အစိုးရကစီမံဆောင်ရွက်နေတာတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြမှာပါရှင်
။2021ခုနှစ်ဇွန်လနောက်ပိုင်းတမတော်ထိုးစစ်ကြောင့်ကချင်ပြည်နယ်တွင်ဒေသခံတွေဟာသူတို့ရဲ့အင်အားအဆောက်အုံတောင်ယာနဲ့စိုက်ခင်းမြေတွေကိုစွန့်ခွာပြီးစစ်ဘေးတိမ်းရှောင်ခဲ့ရတာကြောင့်အဲ့ဒီနေရာတွေကိုဝင်ရောက်သိမ်းပိုက်ကလုပ်ငန်းတွေလုပ်နေကြကြောင်းဒေသခံတွေကပြောပါတယ်။ဒါကြောင့်အဲ့ဒီနေရာတွေကိုကိုကျိုးရှာတဲ့လူပုဂ္ဂိုလ်တချို့နဲ့ပုဂ္ဂလိကကုမ္ပဏီတွေဝင်ရောက်သိမ်းပိုက်ထားတာမျိုးဖျက်ဆီးတာမျိုးမလုပ်ကြဖို့ KIO အနေနဲ့သတိပေးတားမြစ်ရတာဖြစ်ကြောင်း KIA တပ်မ6ကဗိုလ်မှူးကြီးဇော်ကောင်ကပြောပါတယ်
။ခုကျွန်တော်ကြားရတာကဒီဝိုင်းမုံမြို့နယ်တွိုင်းမြချင်းနဘုံကာလမ်းမှာရှိတဲ့စစ်ဘေးရှောင်ကြီးဝါရီရဲ့နေရာတွေပေါ့။အဲကုမ္ပဏီတွေသိမ်းပြီးမှအဲ့တော့မှာငပြိုးပင်နဲ့ငပြိုးဆိုင်တဲ့ community ဝင်နေလို့ဒီရင်အဲ့လိုကြားရတယ
်အခုလိုစေဘေးဆောင်ဒေသခံတွေရဲ့မြေနေရာအသိခံရတဲ့အမှုနဲ့ပတ်သက်လို့ကချင်ပြည်နယ်လွှတ်တော်မှာတိုင်ကြားမှုတွေအများပြားရှိကြောင်းဗမော်မျိုးကကချင်ပြည်နယ်လွှတ်တော်ကလည်းဦးစော်သိန်းကပြောပါတယ
်ဒီ2010နောက်ပိုင်းမှာလည်းစစ်ဖြစ်ပြီးတဲ့နောက်ပိုင်းမှာလည်းဟိုတချို့ကလည်းပြီးကြလွားကြဆိုတဲ့ခါကျတော့ကျိုးရောဘာကင်းနေရှိတယ်တချို့ကကျတော့ဥယျာဉ်နေလောက်ခါတာရှိတယ်မနေနိုင်တော့ပြီးတဲ့အခါကျတော့အခုကတချို့လုပ်ငန်းရှင်ကြီးတွေပုဂ္ဂလိကတွေကုမ္ပဏီကြီးတွေအဲ့ဒါကိုခတ်သိမ်းတာရှိရှိတယ်တော်တော်ရှိကချင်ပြည်နယ်မှာအများဆုံးဖြစ်ပွားနေတာအဲ့ဒီကိစ္စတွေကျွန်တော်တို့လွတ်တော်ကူစရယ်များလည်းဒီကိစ္စကိုရှင်းနေရတာ
စီဝိုင်းရေးကုမ္ပဏီတချို့ကစေဘေးတင်းဆောင်တွေထွက်ပြေးသွားတဲ့နေရာတွေမှာစိုက်ခင်းတွေဝင်ရောက်လုပ်နေတာမျိုးရှိကြောင်းကချင်ငင်းငင်းကိုရဲ့တာဝန်ခံဒေါ်ခွန်ကြာကရှင်းပြပါတယ
်။ဒီကျမတို့မိစင်းနားနဲ့ဗမော်လန်းကတချို့ရွာတွေဆိုရွှေတူးလိုက်ပြီပေါ့။ရွှေတူးလိုက်တဲ့အခါမှာရွာရဲ့အရေးရောက်တော့မကြတော့ဘူးရှင့်။နောက်တချို့ကတော့အခုဆိုရင်တော့ဒီငပြောဆိုင်ခင်းနေပုံစံမျိုးလာပါဆိုင်ခင်းနေပုံစံမျိုးနောက်တစ်ခုကတော့ဒီဝိုင်းမော်မျိုးနယ်မြေစည်းရုံးကဒီထွက်လာတဲ့စာရွက်အဲ့စာရွက်အရာဆိုလို့ရှိရင်တော့ဒီဒုက္ခတွေတွေရဲ့မြေပါပါနေတယ်။2013-14မှာအဲ့မှာအဲ့မြေကွက်တွေကိုတွေ့နေရတယ်ရှင့်။
ငင်းငင်းရရပြီးတဲ့အခါကချင်ဒေသခံတွေမိမိတို့မူရင်းနေရာကိုပြန်လာကြမှာဖြစ်တဲ့အတွက်ဒါဟု KIO အဖွဲ့ကအကာအကွယ်ပေးသွားလို့တဲ့ဆန္ဒရှိတယ်လို့ဗိုလ်မှူးကြီးစော်ကောင်ကပြောပါတယ်
။တကယ်လို့ပဲဆိုအင်းချင်းရည်တွေပါရလာရင်ပြည်သူလူစုတွေကခုနေရာကိုခုနေမျိုးပြန်လုဆောက်ရမလဲ။ဒါကြောင့်ပြန်လာရှင်ကျဲအဲ့နေမိတွေကကြောက်သွားမှဆိုးလို့လေ။ပြောမယ်ဆိုလို့ပြည်သူလူထုရဲ့လုဆောက်ရနေမိနေမိကိုကုမ္ပဏီတို့ဒီချလူတွေကမတင်းအောင်အဲ့ဒါကာကွယ်ပြောဆိုပေးတဲ့သဘောပဲ
ကချင်ပြည်နယ်မှာငင်းငင်းရရလာတဲ့အခါမူလမြေနေရာပန်ရှင်တွေကိုသူတို့နေခဲ့တဲ့နေရာတွေမှာပြန်လည်နေရာခြားထားပေးနိုင်ရည်အတွက်ကချင်ပြည်နယ်အစိုးရကစီမံလုပ်ဆောင်နေတယ်လို့လွှတ်တော်ကိုယ်စားလှယ်ဦးစော်သိန်းကပြောပါတယ
်အခုလောလောဆယ်အားဖြင့်ကျွန်တော်တို့ရေရှည်ငင်းငင်းရအတွက်လည်းဟိုပါအခုတော့အဆင်ပြေတဲ့သဘောရှိတော့ပြန်ရမှာတကုဒေသတူဒေသကြံရမယ်ဆိုတော့ရခင်မူလနေရာမှာဗျာနေထိုင်ရေးအတွက်ကိုကျွန်တော်တို့ဆောင်ရွက်နေတာရှိပါတယ်။ဒါတွေကတော့ပြာရသွားမယ်သဘောရှိပါတယ်အဲ့ဒါ။တချို့အဲ့ဒီဒေသတွေမှာသိင်္ဂပတိနဲ့ဘာမှမလုပ်မကင်မဲနဲ့ဟိုကုန်ကြီးရတယ်သွားရောက်မလုပ်နိုင်ကြတယ်ရှိပါတယ်။အဲ့ဒါကြောင့်ဒါတွေတော့ပြာပြီးမှကျွန်တော်တို့စီစီပြီးပြည်နယ်အစိုးရအနေနဲ့ရောကျွန်တော်တို့လွတ်တော်ပိုင်းကရောဒါတွေကိုပြန်ဆောင်ရွက်ပြပါလိမ့်မယ်။
2012ခုမြေယာဥပဒေအရလူပုဂ္ဂိုလ်တဦးဟာမိမိတို့လုပ်ကင်နေတဲ့လေယာချမ်းမြေကို3နှစ်နဲ့အထက်ကင်းကွာသွားခဲ့ရင်အစိုးရကပြန်လည်သိမ်းယူခွင့်ရှိတယ်လို့ပြောထန်းထားပါတယ်။ကချင်ပြည်နယ်မှာအခုချိန်ထိ6နှစ်ကျော်ကြာလာတဲ့ဂျိုကြားဂျိုကြားစစ်ပွဲတွေကြောင့်စစ်ပေးဆောင်ပြည်သူတွေအိမ်မပြန်နိုင်သေးပဲစစ်ပေးဆောင်စခန်းတွေမှာနေနေရပါတယ်။ကချင်ပြည်နယ်ထဲမှာစစ်ပေးဆောင်စခန်း9ခုရှိပြီးဒုက္ခသည်ပေါင်း1သိန်းကျော်ရှိတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOE မြန်မာပိုင်းရဲ့ဗုဒ္ဓဘူးနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနိုင်ဝက်အတွက်အင်္ဂါနေ့ညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
ဒီဘာသာရေးလူလက်ခွင်းလို့ပြောတဲ့အခါမှာဟိုအတော်အတင်လို့ပြောမှာပေါ့လေဟိုဒန်တူလို့တော့ပြောလို့မရဘူးဥမာဆိုပါစို့လေ
ဒါကတော့ပုံရဟမင်းကြီး Francis ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်သဘောထားအမြင်တွေသုံးသက်ဆွေးနွေးထားတာကိုအပြည့်အစုံနားဆင်ရဖို့ရှိပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတချို့ကိုမူရင်းအပေါ်မပြတ်ဥကျော်စန္ဒာနဲ့ဒေါ်လှလှတန်းတို့ကကောက်နှုတ်တင်ပြမှာပါရှင
်မြန်မာစစ်နဲ့ညီညာရေးပေါ်တရုတ်ကြီးစိုးနေရင်းဆရာကောင်းစင်နဲ့ Asia Times မှာဘတ်တလက်နဲ့ရေးသားထားတာဖားပါတယ်တရုတ်ဆွေဟာမြန်မာတိုင်းရင်းသားလက်နက်ကင်တွေကိုပါပနနာကျူးဆွဲပြီးညီညာရေးမြန်မြန်ရရှိရတဲ့မဟာဗျူဟာအရာတည်ငြိမ်အောင်လုပ်နေရလို့ရေးသားထားတာဖြစ်ပါတယ်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တို့ဟာနောက်လာကြရင်တတိယအကြော်ညီညာရေးဆွေးနွေးဝဲစတင်ပါလိမ့်မယ်အခုခါဒီဆွေးနွေးဝဲပေါ်တရုတ်ရဲ့လွှမ်းမိုးမှုကြီးထွားလာနေတာကငကူကရှုပ်ထွေးနေတဲ့ဒီဖြစ်စဉ်ကိုပုံမှုရှုပ်ထွေးစေပါတယ်မြန်မာအစိုးရနဲ့စစ်တပ်ကညီညာရေးညီလာခံမတိုင်ခင်တိုင်းရင်းသားအဖွဲ့ရဲ့အားလုံး NCA ကိုလက်မှတ်ရေးထိုးစေခြင်းပါတယ်စစ်တပ်ကဆိုရင်လက်နက်စွန့်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုသာလက်ခံမယ်လို့အပြတ်ပြောထားတာပါ ဒေါ်အောင်ဆန်းစုကြည်ရဲ့27ပင်လုံညီညာရေးအစီအစဉ်ကိုအနောက်နိုင်ငံတွေကဝိုင်းဝန်းထောက်ခံကြပါတယ်ရန်ကုန်သံတမန်အတိုင်းဝိုင်းကြားမှာ Peace Industrial Complex ညီညာရေးစက်မှုရပ်ကွက်လို့လောင်ပြောင်ခေါ်ဝေါ်နေကြတဲ့ဒီအစီအစဉ်အတွက်ဒေါ်လာသန်းနှင်းချီပြီးတော့ပံ့ပိုးခဲ့ကြပါတယ်မြန်မာနိုင်ငံပေါ်မဟာဗျူဟာအရာစီးပွားရေးရာစိတ်ဝင်စားတဲ့တရုတ်ကတော့ဒေါ်အောင်ဆန်းစုကြည်နဲ့အနောက်နိုင်ငံတွေလူလာတဲ့ညီညာရေးပုံစံမျိုးကိုမလိုချင်ပါဘူးသူတို့ရဲ့ရေရှည်အကျိုးစီးပွားကိုကာကွယ်နိုင်မဲ့မဟာဗျူဟာအရတည်ငြိမ်မှု strategic stability ကိုသာလိုချင်ကြတယ်လို့တရုတ်အစိုးရနဲ့နှိစက်သူတွေကဆိုကြပါတယ်။နေဆက်မှာစစ်ဖြစ်နေပြီးဒုက္ခသည်တွေဝင်လာမှာကိုတရုတ်ကမလိုလားပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေလက်နက်စွန့်ပြီးအပြစ်ရသွားကြရင်လဲ UWSA အပါဝင်တိုင်းရင်းသားလက်နက်ကိုင်တွေအပေါ်တရုတ်တို့ချုပ်ကန့်နိုင်ခွင့်ဆုံးရှုံးသွားနိုင်ပါတယ်။တရုတ်တို့ဟာရခိုင်ဒေသလုပ်ငန်းတွေအပါအဝင်ကျဲ့ပြန့်သောမဟာဗျူဟာကြီးမှန်းကျဲအတွက်ဒီတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုအဆုံးချပြီးမြန်မာအစိုးရဘက်အစော်တင်လှုပ်ရှားနေကြတာပါရခိုင်ပြည်ထနာဖြစ်လာတော့အနောက်နိုင်ငံတွေကဝေဖန်ရှုတ်ချကြပေမဲ့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နဲ့ပါဆင်းမြောင်းလှုပ်ထားတဲ့တရုတ်ကတော့မဝေဖန်ပဲကြားဝင်စစ်ဆေးဖို့ကန့်လှန့်လိုက်ပါတယ်ရခိုင်မှာစုဘူးစောင်းချမှုတွေအထူးသဖြင့်ရိုဟင်ဂျာစစ်သွေးကြွတွေပုံများလာရင်တရုတ်အကျိုးစီးပွားထိခိုက်နိုင်လို့လည်းဖြစ်ပါတယ်မြန်မာညီညာရေးအတွက်အနောက်နိုင်ငံတွေက NGO တွေအရက်ဖက်အဖွဲ့အစည်းတွေကိုဥတီအလေးထားကြပေမဲ့တရုတ်ကတော့လိမ္မာပတ်နက်စွမ်းနဲ့ပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့စွမ်းအားကိုကျူးဆွဲချုပ်ကင်ပြီးသူတို့အကြိုတွယ်လှုပ်ဆောင်နေတယ်လို့ရေးသားထားပါခင်ဗျာ
ဆက်လက်ပြီးပူယဟမင်းကြီး Francis ဟာမြန်မာနိုင်ငံမှာရောက်ရှိစဉ်ရိုဟင်ဂျာဆိုတဲ့စကားလုံးကိုထည့်မပြောပဲညီချင်းရေးဆောင်ကျင်းဖို့တောင်းဆိုခဲ့တဲ့ဆိုတဲ့ခေါင်းကြီးနဲ့ The New York Times တင်စာမှာရေးသားချက်ကနေကောက်နှုတ်တင်ပြလိုပါတယ်2013ခုနှစ်ကပူယဟမင်းကြီးစတင်တင်မြှောက်ခံခဲ့ရပြီးတဲ့နောက်အင်အားမရှိတဲ့ဖိနှိပ်ခံလူတွေရဲ့ဘေးဒုက္ခတွေနဲ့ပတ်သက်လို့ဒိုးချမှုရှိစေဖို့ပူယဟမင်းကြီးဟာရှေ့ဆောင်ကြိုးပမ်းခဲ့သူတူဖြစ်ပါတယ်။ပထမကမ္ဘာစစ်ကအာမေးနီးယားတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခံရမှုဟာ genocide ဖြစ်တယ်လို့ပူယဟမင်းကြီးကခေါ်ဆိုလိုက်တဲ့အတွက်တူရကီကဒေါသထွက်ခဲ့တယ်လို့1994ခုနှစ်ကရဝန္ဒါလူမျိုးတုံးတပ်ဖြတ်မှုဖြစ်ပွားစဉ်ကခရီးရန်ဘာသာခေါင်းဆောင်တွေစိတ်ငြိမ်ခဲ့မှုအတွေ့လဲသူကတောင်းပန်ခဲ့တာဖြစ်ပါတယ်။တခါလွန်ခဲ့တဲ့3လကမြန်မာစစ်တပ်ကမွတ်စလင်လူနည်းစုတွေပေါ်နှိပ်ကွပ်ခဲ့မှုနဲ့ပတ်သက်လို့ရိုဟင်ဂျာညီအစ်ကိုတွေပေါ်နှိပ်ကွပ်မှုလို့ပူယဟမင်းကြီးကပြစ်တင်ရှုံချခဲ့တာဖြစ်ပါတယ်။ဒါပေမဲ့အင်္ဂါနေ့ကနေပြီးတော့မှမြန်မာခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့အတူရပ်ပြီးစစ်ရာရှိတွေတန်တမန်တွေတဝက်ပြည်နေတဲ့ခမမှာရိုဟင်ဂျာအရေးကိုတင်ပြနိုင်ဖို့အခွင့်အရေးရခဲ့ပြီးမဲ့ပူဟာမင်းကြီးအနေနဲ့ရိုဟင်ဂျာစကလုံးသုံးဖို့တတိထားရှောင်ခဲ့တာဖြစ်ပါတယ်။သူကိုကက်သလစ်ခေါင်းဆောင်တွေကအခြေအနေပိုမဆိုးစေဖို့နိုင်ငံတွင်းရှိကက်သလစ်လူဦးရေအတွက်အန္တရာယ်မဖြစ်စေဖို့ရိုဟင်ဂျာစကလုံးမသုံးဖို့အကြံပေးခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဝေဖန်သူတွေကတော့ မတရားတဲ့လုပ်ရပေါ်အခုလိုသတိထားပြောဆိုလိုက်ခြင်းဟာကဘာကိုအထောက်ဆုံးပြောနိုင်တဲ့ပူဟန်မင်းကြီးရဲ့ဂုဏ်သိက္ခာကိုညွှန်းနွမ်းစေနိုင်တယ်လို့ထောက်ပြခဲ့ကြပါတယ်။ပူဟန်မင်းကြီးတင်းနာနေကရန်ကုန်ဆက်ရောက်ခဲ့စဉ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အရင်တွေ့ဆုံခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မှူးကြီးကသူ့ရဲ့ Facebook မှာမြန်မာနိုင်ငံမှာဘာသာရေးခွဲခြားဆက်ဆံမှုမရှိတဲ့အကြောင်းပူဟန်မင်းကြီးကိုပြောကြားခဲ့တယ်လို့တင်ခဲ့ပါတယ်။ဒါကြောင့်လဲပူဟန်မင်းကြီးဟာတိတာတဲ့ပြောဆိုမှုတွေလုပ်လိမ့်မယ်လို့လူခွေးအဖွဲ့တွေကတွက်ဆခဲ့ကြတာဖြစ်ပါတယ်။တချို့တန်တမန်တွေကတော့ရိုဟင်ဂျာစကလုံးကိုပိုယဟန်မင်းကြီးထဲ့မပြောခဲ့တာကအကောင်းဆုံးဖြစ်တယ်လို့ယူဆကြပါတယ်။ပိုယဟန်မင်းကြီးနဲ့ဒေါန်ဆန်းစုကြည်မိကွန်းပြောကြားခဲ့တဲ့ ICC ခန့်မှန်ကနေထွက်လာပြီးရုရှားတာမတ်ကြီးနီကိုလိုင်လစ်စတိုဘတ်တော့ဖ်ပြောကြားခဲ့တာကတော့သတင်းမီဒီယာနဲ့အထူးသဖြင့်လူခွေးအဖွဲ့တွေရဲ့ညှော်မှန်းချက်တွေကသိကူမြင်မာနေတာဖြစ်တယ်။တကောပြရိတ်တုံးပြီးအံ့ပွေရာဖြစ်ရလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြတာဖြစ်တယ်။လောလောဆယ်အခြေအနေမှာတော့ပူယဟန်မင်းကြီးအနေနဲ့သူ့တကောပြရိတ်တော်ကိုပြနိုင်မဲ့အခြေအနေမရှိတာတွေ့ရတယ်လို့ပြောကြားခဲ့တဲ့အကြောင်း The New York Times သတင်းစာမှာထောက်ပြထားပါတယ်ရှင
်။ဦးကျော်စန်းသားနဲ့ဒေါ်လလတန်တို့ကအကောက်နှုတ်တင်ပြခဲ့တာပါရှင်။ဆက်လက်ပြီးတော့လည်းနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်ကတင်ဆက်မှာပါ။
ဒီနေ့မင်းတင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကားတွေရဲ့တိုက်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့သဘောဒီပဲကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့သိကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြန်မကျခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွင်လွတ်သွားခဲ့တယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
အန်ဒီယေကနေတီတီကလေးလွတ်တာကိုပြောချင်ရင် idiom အသုံးရဘယ်လိုပြောမလဲ
close call
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်တင်ဆက်တဲ့ American 3 English စာသင်ခန်းစာအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုတော့ကိုသားညိုဦးစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ရမှာပါရှင
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းရင်းကတော့လက်ရှိမြန်မာနိုင်ငံကိုရောက်ရှိနေတဲ့ပိုယဟန်မင်းကြီးခီးစဉ်နဲ့မြန်မာနိုင်ငံရဲ့အခြေအနေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ကက်သလစ်ဘာသာဝင်တွေရဲ့လေးစားကြည်ညိုအလေးမြတ်ထားသူပိုယဟန်မင်းကြီးဟာအခုဆိုရင်မြန်မာနိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။ပိုယဟန်မင်းကြီးတဦးအနေနဲ့မြန်မာနိုင်ငံကိုကြောက်ရောက်လာတဲ့ပထမဆုံးအကြိမ်သမိုင်းဝင်ဖြစ်ရလို့ဆိုနိုင်ပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့ရတားဆွေးရနဲ့ဗာတီကန်ကြားမှာဆက်ဆံရေးနှွေးထွေးမှုပြရုပ်လည်းဖြစ်တယ်လို့ပဲမြန်မာနိုင်ငံအတွင်းမှာဒီဘာသာပေါင်းစုံချစ်ကြည်ရေးညီညာရေးတွေအတွက်ထိရောက်တဲ့သတင်းစကားဖြစ်လိမ့်မယ်လို့လည်းယူဆမှုတွေကရှိပါတယ်။ဒါကြောင့်မလို့ဒီနေ့ကျွန်တော်တို့ Daily Life အစီအစဉ်မှာတော့ပိုယမင်းကြီးခီးစဉ်ဟာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ဘာသာပေါင်းစုံချစ်ခင်တည်မြှောက်မှုတွေဖြစ်ဖို့အတွက်ဘလောက်အထောက်ပံ့ဖြစ်စေမလဲဆိုတာကိုဆွေးနွေးကြဖို့ဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်ကြီး၃ဖိတ်ခေါ်ထားပါတယ်။Catholic ဘာသာဖုန်းတော်ကြီးတွေဖြစ်တဲ့ Father Yun Wah, Father John နဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဒေါက်တာမနန်တူးကြတို့ဖြစ်ကြပါတယ်ခင်ဗျာကျွန်တော်အရင်ဆုံး Father Yun Wah ကိုဖိတ်ခေါ်ကြပါတယ် Father Yun Wah ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ခင်ဗျာကြားပါ
ဟုတ်ကဲ့ Father ရေအခုဆိုရင်ပုံရမ်းမင်းကြီးမြန်မာနိုင်ငံမှာဒီနေ့ဆိုလဲငင်းငိမ့်နဲ့ပတ်သက်လို့သူ့ရဲ့မိကုန်းထဲမှာထည့်ပြောသွားပါတယ်ခင်ဗျာအဲ့တော့အရင်ဆုံးမြန်မာနိုင်ငံတွင်းကကက်သလစ်သာနာပြန့်ပွားမှုနဲ့ကက်သလစ်သာနာတည်ရှိမှုအခြေအနေလေးကိုကျွန်တော်တို့အရင်ဆုံးမေးဆက်ပေးပါလား
ဟိုစနေရဆွလောက်ကတည်းကပေါ့လေနော်ဒီ Dutch နဲ့ Spain တွေစာပြီးတော့မှကိုလာတဲ့အချင်းကစပါလေနော်နောက်ပိုင်းမှာအပီမေဖုံးကြီးတွေပြင်းပြဖုံးကြီးတွေအဝင်လာတယ်နောက်ကချင်ပြည်နယ်ဆိုလို့ရှင်လည်းပဲဒီကလွန်ဘန်ဖုံးတော်ကြီးတွေ ဲ့တောင်936လောက်တည်းကနေစပြီးတော့မှသာသနာပြုလာတယ်ပေါ့လေနော်ဆိုတော့ဂျာဝါပြည်နဲ့900ပြည့်မိနစ်ကဒီသာသနာကက်သလစ်သာသနာဝင်လာတာနဲ့900ပြည့်တဲ့အထိမ်မတောင်လုတ်ခဲ့ပြီးပါပြီ
နောက်တစ်ခုသိချင်တာကမြန်မာနိုင်ငံထဲမှာဒီဘာသာရေးအရာလွတ်လပ်ခွင့်ပေါ်သူပြည့်ဆိုရင်ပြောမယ်ဆိုရင်ကက်သလစ်ဘာသာကကျွန်တော်တို့တိလောက်လူကြီး9,000ကျော်လောက်ရှိမှာထင်ပါတယ်လူနည်းစုလို့ပြောလို့ရပါတယ်အဲ့တော့ဒီလူနည်းစုဘာသာဝင်တွေရဲ့လွတ်လပ်စွာကိုယ်ခွင်ခွင့်နဲ့ပတ်သက်ပြီးတော့အရင်တုန်းကမြန်မာနိုင်ငံဟာတော်လေးဝေဖန်ခံခဲ့ရပါတယ်အဲ့တော့အခုအချိန်ဒီမှာရောကချင်ပြည်နယ်မှာဖြစ်ချာတိုင်းသာဒေသမှာဖြစ်ကက်သလစ်ဘာသာဝင်တွေပါဝင်ဘာသာရေးလွတ်လပ်ခွင့်အချိန်ဒီနဲ့ပတ်သက်လို့ရောဖာသာဘလူးရှိမြင်ပါလဲဗျာ
ဒီဘာသာရေးလွတ်လပ်ခွင့်လို့ပြောတဲ့အခါမှာဟိုအတော်အတင့်လို့ပြောမှာပေါ့လေဟိုတန်းတူလို့တော့ပြောလို့မရဘူးဥမာဆိုပါစို့လေအရင်တော့ကားတိုင်တွေကိုယွာဝင်းယွာထွက်ကျွန်တော်တို့ကားတိုင်တွေကိုစိုက်ထူတဲ့အခါမှာဖြိုခိုင်းတာတွေရှိတာပေါ့နော်အဲအခုအဲ့ဒါတော့ဒီလောက်မရှိတော့ဘူးပေါ့လေအဲအခုကဘာပြန်တွေ့လာနိုင်တယ်လဲဘာပြန်တွေ့လာတယ်လဲဆိုတော့ဟိုစစ်တပ်ရှိတဲ့နေရာစစ်တပ်ရောက်တဲ့နေရာတိုင်းမှာစေတီပထိုးတွေပေါ်ပေါ်လာတာကိုတွေ့ရတယ်အဲနောက်တစ်ခုကဒီဖျားချောင်းအဆောက်အဦတွေစောက်တဲ့အခါမှာပေါ့ဟိုသူ့စီပင်ဥပဒေရှိလို့တော့ဖြစ်မှာပါအများစုဖြစ်တဲ့ဘုရားဘာသာနဲ့အနည်းစုဖြစ်တဲ့ခရိယံမှာတော့နည်းနည်းဟိုအတင်ကွဲတာပေါ့
မနေ့တုန်းကတော့ပုံဟန်းမင်းကြီးကိုတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းတွားရောက်ပြီးတော့တွေ့ဆုံပါတယ်တွေ့ဆုံနှုတ်ဆက်တဲ့ခါမှာတော့ဘာသာရေးလူမျိုးရေးရာခွဲခြားမှုတွေမြန်မာမရှိပါဘူးဆိုပြီးတော့သူကပြောပါတယ်ခင်ဗျာအဲ့တော့ဘာပြောပုံဟန်းမင်းကြီးအခုလိုကြွားရောက်လာတဲ့အတွက်ကြောင့်မလို့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နောက်တစ်ခုကဘာသာပေါင်းစုံချစ်ချစ်တင်မြတ်ရေးညီညွတ်ကိစ္စတွေကိုဘယ်လောက်ထိအထောက်ပံ့ဖြစ်စေမယ်လို့ဖာသာယုံကယုံကြည်ပါလဲခင်ဗျာ
ပြောတဲ့အတိုင်းဖြစ်ပါစေလို့ဆုတောင်းပါတယ်ဟုတ်ကျွန်တော်ကကချင်ပြည်နယ်ကဆိုတော့လေနော်ဒီအခုဆွေရှောင်းတွေထားခဲ့ရတဲ့ကျောင်းတွေဖျားကျောင်းတွေအဆောက်အဦတွေကိုကြည့်ပြီးတော့မှကျွန်တော်တကယ်ခံစားရတယ်ဖျားကျောင်းတစ်ကျောင်းကိုကျွန်တော်တွားတယ်အဲ့ဒီနေရာမှာရှင်းလင်းပြီးတော့မှကျောင်းဖျောင်းတိုင်းတွေထွန်းပြီးတော့မှပြန်ပြီးတန့်ရှင်းရေလောက်တာပေါ့ဒါမှအဲ့မှာမြင်တာကဘာလဲဆိုတော့ဒီယုတ်တုတွေပေါ့ကျွန်တော်တို့ကက်သလစ်ကဗုဒ္ဓဘာသာလိုပါပဲအဲယုတ်တုတွေရှိတယ်ဟိုယဟန္တာတွေရဲ့ယုတ်တုတွေရှိတယ်အဲဒီနေရာတွေမှာဟိုတနတ်တန်ရာတွေဒါတန်ရာတွေအဲအဲ့လိုမျိုးတွေ့ရတယ်ပြီးလို့ရှိရင်ဘုရားကျောင်းမှာရှိတဲ့ဒီဟိုတန်ရှင်းတဲ့အရာတွေပေါ့နော်ကျွန်တော်တို့ဟိုဆူတောင်းတဲ့အခါမှာအဲတုံးတဲ့ဥပြုတဲ့အခါမှာတုံးတဲ့အတုံးအဆောင်တွေယုတ်တူတွေကိုတခါဟိုမြေကြီးဘက်ကိုတွန်းချပြီးမှဟိုမတန်ရှင်းလုံထားတာပေါ့လေပြီးလို့ရှိရင်ကျွန်တော်တို့ဗုဒ္ဓဘာသာနဲ့ရှင်းမယ်ဆိုလို့ရှိရင်တော့စေတီပုထိုးဆိုတာကျွန်တော်တို့ဖနှက်ချုပ်ပြီးတော့ချုပ်ပြီးတော့မှဝင်ရတာရှိတယ်ကျွန်တော်တို့ကိုယ်တိုင်ဖနှက်ချုပ်ပြီးတော့ရိုးရိုးသေးသေးဝင်ပါတယ်ဒါပေမဲ့အခုကျွန်တော်တို့ဖြစ်နေတာကျွန်တော်တို့ဘုရားကျောင်းတွေမှာဆိုလို့ရှိရင်တော့အဲ့ဒါမျိုးမရှိဘူးလေနော်ဘုရားကျောင်းမှန်တီးလျက်နဲ့ကျစီတာမျိုးတွေဟိုမတတ်မရှင်းမဖွယ်မရလုပ်တဲ့ဟာရှိတယ်ဒါကျွန်တော်ကိုယ်တိုင်တွေ့တဲ့အတွက်ကြောင့်မလို့တိုက်ပွဲဖြစ်လို့ဖြစ်တာလည်းဖြစ်နိုင်တာပေါ့လေဒါပေမဲ့ဘာသာရေးဘက်ကနေကြည့်မယ်ဆိုလို့ရှိရင်တော့တိတ်စိတ်မချမ်းသာဘူးပေါ့နော
်ဖာသာဂျွန်အခုခုနကကျွန်တော်တို့ဆွေးနွေးသွားလို့ပါပုံရိပ်မင်းကြီးမြန်မာနိုင်ငံရောက်လာတယ်ဖာသာဂျွန်ရဲ့အမြင်ပုံရိပ်မင်းကြီးအခုကြွားရလာတဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုများယူဆပါလဲဖာသာဂျွန
်ဟုတ်ကဲ့ပါအခုပုံရိပ်မင်းကြီးဒီမှာဒီလိုကြောက်လာခြင်းဟာကျွန်တော်တို့ဒီအားလုံးပြည့်တဲ့အတိုင်းတစ်ပလိတ်ပြည့်တဲ့မဟုတ်ပဲနဲ့အားလုံးဒီမြန်မာပြည်သူပြည်သူဒီအားလုံးအတွက်ဒီ image ကောင်းသွားတာပေါ့အားလုံးဒီဝန်သားရှာကြည်ညိုရှာဖြစ်သွားတာပေါ့နော်မြန်မာဆိုတဲ့ဒီမြန်မာပြည်ဆိုတဲ့မြန်မာလူမျိုးတွေဆိုတဲ့အရာကိုပတာကပူပြီးကြည့်ရှေတဲ့အရာတွေဖြစ်သွားတဲ့အတွက်ကြောင့်အထူးပဲဒီမင်္ဂလာရှိတယ်လို့ပဲပြောရမှာပေါ့နော
်ဖာသာဂျွန်ခုနကဖာသာယုံကဆွေးနွေးသွားတဲ့အထဲမှာတော့ဘာသာရေးအရာတချို့နေရာမှာဒန်းတူမဟုတ်တဲ့အခြေအနေလေးမျိုးတွေတော့ရှိတယ်ပေါ့နော်အာလူနည်းစုဘာသာဝင်အနေနဲ့ဒီအခြေအနေကိုရောပုံရမင်းကြီးကဘယ်လောက်ထိလွတ်လွတ်ကျကျသိနိုင်မယ်ယူဆပါလဲ
ပုံရမင်းကြီးကလည်းပဲသူသိနိုင်တဲ့အခြေအနေတော့ရှိနိုင်တယ်ဘာလို့လဲဆိုတော့ဒီကျွန်တော်တို့ဒီကတနာကြီးတွေနဲ့ဆရာတော်ကြီးတွေနဲ့အစဉ်အမြဲဒီဖြစ်ပေမှုတွေအများကြီးရှိတဲ့အတွက်ကြောင့်ဟိုအနည်းငယ်ကတော့ပုံရမင်းကြီးကလည်းပဲသိနိုင်တယ်လို့တော့ဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ဒေါက်တာတူးကြဖိတ်ခေါ်ကြပါတယ်ကချင်းပြည်နယ်ဒီမိုကရေစီပါတီကပါဒေါက်တာတူးကြကနိုင်ငံရေးလဲလုပ်နေတော့ကျွန်တော်နိုင်ငံရေးဘက်ကဆွေးနွေးကြပါတယ်အဓိကတော့လက်ရှိမြန်မာနိုင်ငံမှာညီငယ်ရေးလုပ်ငန်းစဉ်တွေလုပ်နေတယ်ပုံရမင်းကြီးရဲ့ဒီမိကွန်းထဲမှာလည်းညီငယ်ရေးနဲ့ပတ်သက်လို့တော်တော်လေးလေးပြီးပြီးတော့ပြောသွားတယ်ခင်ဗျာအဲ့တော့ညီငယ်ရေးနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအထောက်ပံ့ဖြစ်စေနိုင်မလဲဒေါက်တာတူးကြရဲ့အမြင်သိလို့ပါတယ်
အခုလို့ပို့က Benjamin Joya la de de jong jero nyama nga ma episode ni se chi de bi bin jan ye boi min san san dao min la li me lu myo lin ba de da jong le su shin tu yani ye ye che ga le di nyama nga ma di ga di du di lu la ne de du la che du chi chi be nai bu de chi de sa le da jan jan di chi na le be ya ba de da jo bu yani ye a yin ga du ni ma ke de sa ga di le shi ba de ba da yin ni di bada ye li song de pugu di bada ye gong song de ne de le nana ye bishi na le bu loa de ho. Dama le de pidu lu tu ne bada du li ne bongi su san de niya ma ubiya si di chomri omni na de su le zga su mi ne shi ba le. Yabu aku di tenu ga di biome solution no bada ye ni nana ye wu di 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 sha kwe cha ta lu maya de ne ta nyu si de ka ja lo. We bada du di le di du di pi te. Itu dia lah pada tu tu cipte. Rajang tu pun yang ni lagi na di tadana itu kita tetap mungkin di tadi macam kita luar ni dah balik sahgo layak cuci debu dah apa kunci bu di kita cedek cuci ni dah dia ya dia jauh. Jauh nengah ni di ni jauh di semua ada ramai ya lala kong lala nengelu ni mara aku tu.
เมื่อจะเดินมิ่งดีมาเลยตาดีไปปานเลยโอเคครับเนี่ยฉันเอากูดีโปรยมิ่งจีอาสุลุชิมาเลยพี่มันเนี่ยชื่อไหนมาลูดูเนี่ยตัวสมิโรเมกงพิอมาพี่ปาร์เลยไอ้ตัวจอมลุสุลุชิมก็เลยบาดาวินิวอัลชาบาดาวินิวอัลคุสุลุชิมไอ้เมกงพิอมเอเจ็กซ์ซันคุยมาดูสู้ยมิโรกูยังเรียกว่าตัวอย่างนี้ว่าไอ้ที่ดีเต้าพี่เดมอร์ริงคุนดองกูจันโอดีมันแต่งงานนี่บุรีจูบุรีสุดตัวมีมันทาร์เลยจมารุเจ้าอย่างเดียวกับพ่อแต่ข้ามาปมาปิวมิ င်းပြောနေကြတာပေါ့လေမနေ့ကရှင်းနိုင်ခွဲချက်မှကျမတို့ကဒီဆော်ဝါလေးပုတ်ရမ်းနေချင်းနဲ့တွေ့ရမှာလေဒီစားပေါ့ဟိုဘယ်လိုပြောမလဲစုပေါင်းချင်းလောက်ပါလေအဲ့ဆိုဒီညစားမှာကျမတို့ကရှင်းနိုင်မှတကားထုတ်မယ်ဆိုကျမတို့ရှင်းနိုင်ရောက်မှနေပြီးတော့အဲ့ဒီကကိုဟိုချက်ကဆိုင်ကိုတွားမယ်တွားပြီးမှအဲ့မှာပဲတညလုံးအဲ့မှာကျမတို့ရောအကုန်အဲ့ဒီအာမမပါတော့ဘူးအဲ့အချီလေးနဲ့ပေါ့နော်အဲ့မှာဟိုကျွန်တော်တို့တီရှပ်လေးပုံရမင်းကြီးအိမ်ဟိုအင်ဂျီလေးပေါ့အဲ့လာပဲဝတ်သွားမယ်အဲ့အချီကမှာကျွန်တော်တို့ဖျားဖို့ပြုမဲ့ပစ္စည်းတွေရယ်အဲ့ဒီချက်မလို့ပြီးထားတဲ့ရပောင်ရယ်အခါလေးပဲယူသွားမယ
်ဟုတ်ကဲ့မနေ့ပြန်ဆူတောင်းပွဲပေါ့နော်တော့အဲ့တော့ဒီဆူတောင်းပွဲကိုမတ်ခွန်တောင်တို့ဒီကက်သလစ်ဘာသာဝင်နေပြင်တခြားဘာသာဝင်တွေကလာကြတာရှိပါလားဥပမာဆိုခရစ်စတန်တခြားဘပ်တစ်တွေ
လာရောလာလာပေါ့ဟုတ်ကဲ့လာပါရဲ့သူတို့ကတော့ကျွန်တော်တို့ဒီလာပြီးတော့လေဟိုထူးချင်တယ်ဆိုတာနဲ့ကျွန်တော်တို့ကတာဒနာထဲမှာရှိတယ်အဲ့မှာအကုန်နာမည်ဟိုမတ်ပုံတင်နေပါလေအကုန်လို့ပဲကျွန်တော်တို့ကတ်ပြီးချုပ်ပြီးနေလေ
ဟုတ်ကဲ့ဒါကတော့မော်ရင်းခွန်တောင်းမှာတစ်ဆက်ထဲပါပဲအခုကြက်ဆန်ကွဲမှာညကလေးကနေပြီးစူရုံးနဲ့ထဲမှာဆီယာမဘန်ထွေးတူလဲပါဝင်ဖြစ်ပါတယ်ဆ iam ပန်ထွေးကြားပါလားခင်ဗျကြ
ားပါတယ်
ဟုတ်ကဲ့ဆ iam ပန်ထွေးဆ iam ပန်ထွေးကူဒီပိုရမ်းမင်းကြီးရဲ့ပွဲအတွက်ကူညတွေကနေပြီးတော့ Jackson ကွန်းမှာသွားဆောင်နေပြီဆိုတော့ပိုရမ်းမင်းကြီးရဲ့ခီးစဉ်နဲ့ပတ်သက်လို့ဘာတွေများမျှော်လင့်ပါလဲခင်ဗျဩ
ကျမတို့ကမျှော်လင့်တာတော့တခြားမဟုတ်ပါဘူးဒီမှာလည်းကမှဒီလိုများပိုရမ်းမင်းကြီးကကောင်းညွှန်ပေးခင်လေဒီမှာနိုင်ငံကိုခြေဆက်ရတဲ့ဒီမှာနိုင်ငံကိုလူကြီးတွေမှာတကယ်ပဲသူ့ရဲ့ခြေတော့ကိုဆွတ်ဆွတ်ချင်အားချင်ကျမတို့နိုင်ငံကကဘာအလယ်မှာပေါ့အဆုံးကိုတဖြည်းဖြည်းကျရောက်လာတဲ့မြန်မာနိုင်ငံကတဖြည်းဖြည်းမြန်မာကဘာအလယ်မှာတင့်တယ်လာမှအေးချမ်းတရားဝတ်ပြောတဲ့နိုင်ငံကြီးဖြစ်လာမယ်လို့မျှော်လင့်တယ်အဲ့ဒီနိုင်ငံမှာတကယ်ပဲဒီကျင်းနေထိုင်ကြတဲ့နိုင်ငံမျိုးနဲ့သူအားလုံးကတကယ်ပဲအဲ့လိုမျိုးငြိမ်းချမ်းခြင်းအေးချမ်းခြင်းတရားဝတ်ပြောခြင်းခံစားမှုတွေအကြီးကြီးကိုခံစားရရှိမယ်လို့မျှော်လင့်ပါတယ
်ကျွန်တော်နောက်ထပ်သွားချင်တူဖိတ်ခေါ်ချင်ပါတယ်ကိုနေဦးလင်းမလေးရှားနိုင်ငံပါ
ဟုတ်ကဲ့ပါဗျာဝန်တာတရားပါပဲကြားတာဒီအားလုံးကတော့ဒီကိစ္စကတော့ကျွန်တော်ဗုဒ္ဓဘာသာဆီဖြစ်ပါငယ်ညမှာရောက်တာလေးကြားပြီဆိုတဲ့အခါကျတော့ကျွန်တော်အမြင်ပြောရရင်တော့ဒေါက်အဆန်းစုကြည်ရဲ့ဒီဥဆောင်မှုပေါ့နော်ဒီလောက်ရက်လေးတစ်ခုကတော့တော်တော်ကြီးကိုတိုင်းကြီးပြည့်ရှေ့ရောက်သွားနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာနိုင်ငံရေးနိုင်ငံရဲ့ငြိမ်းချမ်းရေးသူပြောပြောနေတဲ့ဟာမိုနီဖြစ်မှုပေါ့နော်လူအဖွဲ့အစည်းရဲ့ဘာသာရေးရောပါဟာမိုနီဖြစ်မှုကိုရှေ့တန်းရောက်အောင်အများကြီးလုပ်ပေးခဲ့တဲ့ဒီဟာကိုတော့ကျွန်တော်ခိုင်ခိုင်မာမာထောက်ခံပါတယ
်ပြန်ပြီးတော့ဖာသာယုံအောင်ဖိတ်ခေါ်ကြပါလေဖာသာကကူးကဒီကချင်ဒုက္ခအသေးတွေအတွက်လဲကူညီစောက်ရှောက်နေတဲ့ဘုန်းတော်ကြီးတပါးဖြစ်တယ်ဆိုတော့အခုဒီအခြေအနေတွေဘာပဲပြောပုံရမင်းကြီးလာပြီးတော့လဲသွားတဲ့လာပြီးတော့ကြွားရောက်လာတဲ့အတွက်ကြောင့်မလို့လူနေစီဘာသာဝင်တွေပေါ်မှာ
မြန်မာဆူရအာနာဝိုင်းဒီကကောမြန်မာလူများစုကဖြစ်စီပို့ပြီးတော့နားလေတာနိုင်မလားကချင်ဒုက္ခသည်တွေအတွက်ကောဘယ်လောက်ထိအထောက်ပံ့ဖြစ်စီနိုင်မလဲလို့ယူဆပါလဲခင်ဗ
ျဒီ IDP နဲ့ပတ်သက်ပြီးတော့မှကျွန်တော်ဆရာတော်တွေဖုံးတော်ကြီးအဖော်တွေကိုပြောဘူးလေအခုဒီကျက်ကဆန်ရန်ကုန်ကို IDP တွေကဘယ်လောက်အများကြီးတွားနိုင်မှာမဟုတ်ဘူးဟိုရဟင်းကြီးအလဲသူတို့ရဲ့ဒုက္ခကိုသိမှာမဟုတ်ဘူးဖြစ်နေလို့ရှင်တော့ဒီကမ့်တိုင်းကိုတွားပြီးတော့မှကမ့်တိုင်းကဒီဗီဒီယိုကလစ်လေးတွေသူ့ကိုကြိုးဆိုတယ်နှုတ်ဆက်တယ်ဆိုတဲ့ကလစ်လေးတွေကိုယူသွားပေးကြပါလို့ကျွန်တော်အကြံပေးပူတယ်ဆိုတော့ကျွန်တော်ရဲ့ဟိုရွေးချက်ပေါ့နော်ရွေးချက်ကတော့ဒီ IDP တွေအဲဒုက္ခရောက်နေတဲ့ဥစ္စာကိုယဟန်မင်းကြီးအနေနဲ့တကယ်ပဲဟိုသူခံစားနိုင်မလားပေါ့နော်ကျွန်တော်တို့ဟိုဆ ्याम တ်တော်လပန်ခွန်ကြာသူရဲ့ Facebook မှာရေးတာတွေ့လိုက်တယ်အဲဒီလူကြီးတွေကိုဟိုပွေဖက်တာချက် IDP တွေကိုပွေဖက်တာကိုမြင်ကြလေလို့သူရေးတာကိုတွေ့ရတယ်အဲကျွန်တော်လည်းအဲ့လိုပဲခံစားရတယ
်ကျွန်တော်တခုမေးချင်တော့နည်းနည်းတော့ sensitive ဖြစ်ပါတယ်မြန်မာနိုင်ငံမှာအခုရခိုင်မြောက်ပိုင်းအခြေအနေမှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့ပိုရဟမင်းကြီးကပြောခဲ့ဆိုခဲ့တာရှိတယ်ဥမာ Ranger ဆိုတဲ့အုံနှုံးပေါ့ဒီအုံနှုံးမတုံးဖို့ဆိုပြီးတော့မြန်မာနိုင်ငံဘက်ကကက်သလစ်ကာဒီနကနေပြီးတော့ပြစ်တိုက်ခံခဲ့တယ်လို့သိရပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ကောFather Jung ကသဘောထားတစ်ခုအများပြောဖို့ရှိပါလား
။အဲ့ဒါတော့နိုင်ငံရေးဖြစ်သွားပြီးကိုရဟန်းမင်းကြီးအနေနဲ့အဲ့ဒီအတုံးအနှုံးကလည်းသူမတွေ့တုံးတာမတွေ့ဘူးပေါ့လေအခုလောလောဆယ်ဒီကိုရောက်လာတဲ့အခါပေါ့
။ဟုတ်ကဲ့။
အဲ့တော့သူလည်းသတိထားတယ်ဒီမှာလေ။တက်လျော့တင်းတော်မှာကနိုင်ငံရေးနဲ့ Father ရေးကိုခွဲခြားထားတာရှိတယ်။ဆိုတော့သူဒီကိုလာတာလည်းပဲသူကြီးညာထားတာတော့ဒီမှာရှိတဲ့Father ဒီအနည်းဆုံးအနည်းစုဖြစ်တဲ့ကက်သလစ်တင်းတော်ကိုပါတော်ဒီကိုလာတော့မှသူရဲ့တိုးစုပေါ့နော်အဲလာပြီးချီရှုအားပေးတယ်လို့ပြလာတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီရခိုင်အရေးနဲ့ပတ်သက်တာတော့ကျွန်တော်လည်းပူရဟန်းကြီးကတော့ဒီလောက်ကြီးမပြောစီချင်ဘူးဒါနိုင်ငံရေးဖြစ်တဲ့အတွက်ကြောင့်မလို့ဟိုနိုင်ငံကောင်းဆောင်တဲ့အနေနဲ့ဟိုစီစဉ်တာတော့ကိုကောင်းတယ်လို့ပြောချင်တယ်ဆိုတော့ကိုပူရဟန်းကြီးလာတာလေနော်အဲကျွန်တော်တော့ဟိုနေမင်းကြီးထွက်လာတယ်ကျွန်တော်တို့အတွက်အလေးရောလို့ကျွန်တော်မြင်တယ်သူအရင်ပေါ့ဒီရပုတ်ရဟန်းမင်းကြီးရဲ့အရင်အခုတော့ရဟန်းတာလို့ခေါ်ပါတယ်သူကစိန်ဂျွန်ပေါ်2ပေါ့နော်သူခေတုန်းကမြန်မာပြည်ကိုလာဖို့ရှိတယ်လို့ပြောတယ်အဲသို့တော်လည်းပဲမြန်မာနိုင်ငံကအဲ့ဒီအချိန်မှာဒီနိုင်ငံရေးအခက်အခဲကြောင့်မလို့အဲ့ဒါကြောင့်မလို့ပုတ်ရဟန်းမင်းကြီးကိုလည်းမတော်ခိုင်းဘူးလို့ပြောတယ်အဲပုတ်ပုတ်ရဟန်းမင်းကြီးလာပြီးဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အတွက်မြန်မာပြည်မြန်မာချက်ရောင်းချီပေါ်လာပါပြီအခုဒီလည်းပဲလာပါပါအဲမင်းကကောင်းဆောင်တဲ့အနေနဲ့ရှေ့ဆက်ပြီးတော့မှပို့ပို့ပြီးတော့မှကောင်းအောင်ပို့လို့ငင်းချမ်းရေးကိုမြန်မာလေးရအောင်ကျွန်တော်တို့တိုင်းသူပြည်သားတွေပြောပြောနေတဲ့ဒီစစ်မှန်တဲ့ဖက်ဒရယ်ကိုအမြန်တိဆောက်ပေးနိုင်ဖို့ရဟန်းမင်းကြီးလာရချိုးလဲနတ်မှာပါလို့ပြောချင်တယ်
ဟုတ်ကဲ့ပါခင်ဗျာ Father Jung ကကျေးဇူးပါကျွန်တော်တို့ Daily Life အစီအစဉ်ချိန်လေးဆက်သွားလို့ပါကျွန်တော်တို့အထူးအပါဝင်ဆွေးနွေးပြီးတဲ့ Father နှစ်ပါးဖြစ်တဲ့ Father Jung နဲ့ Father Jung ကျေးဇူးအများကြီးတင်ပါတယ်ဒါအပြင်နောက်ထပ်ဝင်ရောက်ဆွေးနွေးထားတဲ့ Dr. Manan Tu Chao ကိုလည်းကျေးဇူးအများကြီးတင်ပါတယ်ကျွန်တော်တို့ဒီ Daily Life အစီအစဉ်ဒီမှာပဲရနာခွင့်ပေးပါခင်ဗျာ
ကုသညူတင်ဆက်တဲ့အင်္ဂါနေ့ည Daily Life အစီအစဉ်ပါရှင်ထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါတယ်
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။2019ခုနှစ်နိုဝင်ဘာလ9ရက်နေ့ကို Community War ရဲ့ရိုက်ခတ်မှုဒဏ်ခံရသူများအမှတ်တရနိုင်ငံလုံးဆိုင်ရာနေအဖြစ်သတ်မှတ်ကြေညာပြီးဖိနှိပ်အုပ်ချုပ်တဲ့ Community အစိုးရတွေရဲ့လက်အောက်မှာနေထိုင်ခဲ့ရသူတွေဆက်ပြီးနေထိုင်နေရသူတွေရဲ့ရုန်းကန်မှုကိုသမ္မတ Donald Trump ကအထူးမီးမောင်းထိုးပြလိုက်ပါတယ်။အဲဒီနေ့ဟာရုရှားမှာ Bolshevik ဒေါ်လာရေးဖြစ်ခဲ့တဲ့နှစ်တရာပြည့်နှစ်ဖြစ်ပါတယ်။ဗလာဒီမီယာလီနင်ဦးဆောင်တဲ့အဲ့ဒီဒေါ်လာရေးကဆိုဗီယက်ပြည်ထောင်စုထူထောင်ဖို့လမ်းဖောက်ပေးခဲ့တာပါ။အဲ့ဒီနေ့ကနေစလို့ဆိုဗီယက်ပြည်ထောင်စုမှာလူအများအပြားကိုတတ်ဖြတ်တာနဲ့တုတ်တင်ရှင်းလင်းတာလူကြောင်းဖြစ်တဲ့ငတ်မုတ်ခေါင်းပေါင်းမှုဂူလက်အလုတ်ကျန်းစခန်းတွေရဲ့စိုးဝါးရက်စွတ်မှုတွေကြောင့်လူပေါင်းတန်း20ကနေ30အထိတေဆုံးခဲ့ကြရတယ်လို့ပညာရှင်တွေကခန့်မှန်းပါတယ်။သမ္မတအင်ဗျူရောထုတ်ပြန်ချက်တစ်ခုမှာကွန်မြူနီအစိုးရအားလုံးရဲ့ဘေးဒဏ်ခံစားခဲ့ကြရသူတွေကိုသမ္မတထရမ်ကဂုံပြုဖော်ပြထားပါတယ်။ကွန်မြူနီဝါရဟာလွတ်လပ်မှုတာယာဝါပြောမှုလူသားဘဝဂုံတိတ်ခါတို့နဲ့နှိုင်းရှင်လို့မရတဲ့ နိုင်ငံရေးအယူအဆဖြစ်တယ်လို့သမရကပြောပါတယ်။လွန်ခဲ့တဲ့ရာစုနှစ်တွင်ကမ္ဘာတဝန်းကကွန်မြူနစ်အာဏာရှင်အစိုးရတွေဟာလူပေါင်းတန်းတရာကျော်ကိုတပ်ပစ်ခဲ့ပြီးနောက်ထပ်မရေမတွက်နိုင်တဲ့လူတွေဟာမတော်မတရားလုပ်ခံခဲ့ကြရ၊အကြမ်းဖက်နှိပ်စက်ခံရ၊မဖော်ပြနိုင်တဲ့ထိခိုက်ပျက်စီးမှုတွေနဲ့ကြုံခဲ့ကြရပါတယ်။လူမျိုးရေးဆိုတဲ့လောက်ကျန်လီဆယ်ထားမှုအောက်မှာအဲ့ဒီလှုပ်ရှားမှုတွေဟာဖျားသခင်ပေးထားတဲ့လွတ်လပ်စွာကိုယ်ခွင့်မှုလွတ်လပ်စွာသင်ပင်ဖွဲ့စည်းမှုနဲ့ကျွန်တော်တို့အလေးမြတ်ထားတဲ့မရေမတွက်နိုင်တဲ့တခြားအခွင့်အရေးတွေကိုအပြစ်မဲ့လူလူစီကနေအစီအစဉ်တကြလူယူခဲ့ကြပါတယ်လွတ်လပ်ရေးကိုမျှော်လင့်တောင်းတသူတွေကိုအတင်းအဓမ္မနီလန်းအကြမ်းဖက်နီလန်းနဲ့ထိတ်လန့်ကြောက်ရွံ့အောင်လုပ်တဲ့နီလန်းတွေသုံးပြီးနှိမ်နှင်းခဲ့ပါတယ်လို့သမရထရမ်ကပြောပါတယ်ကွန်မြူနစ်ဝါရကြောင့်အသက်ဆုံးမရသူတန်းတရာထဲမှာလွန်ခဲ့တဲ့ရာစုနှစ်တွင်ကွန်မြူနစ်အစိုးရတွေရဲ့လက်ထဲမှာတည်ဆုံးခဲ့ရသူတွေလည်းပါဝင်ပါတယ်။ဒါပေမဲ့ကွန်မြူနစ်ဝါရရဲ့ရိုက်ခတ်မှုဒဏ်ခံရသူများအမှတ်တရနိုင်ငံလုံးဆိုင်ရာနေဟာကွန်မြူနစ်အစိုးရတွေလက်ထဲကနေလွတ်မြောက်ခဲ့သူတွေနဲ့အဲ့ဒီအစိုးရတွေလက်အောက်မှာဆက်ပြီးနေထိုင်နေကြရသူတွေကိုဂုံပြုတဲ့နေလည်းဖြစ်ပါတယ်။ကွန်မြူနစ်ဝါရအောက်မှာတည်ဆုံးခဲ့ရသူတွေဘေးဒုက္ခဆက်ပြီးခံစားနေကြရသူတွေကိုဒီကနေ့ကျွန်တော်တို့အမှတ်ရနေပါတယ်။သူတို့ကိုအမှတ်ရတဲ့အနေနဲ့ရောကမ္ဘာတဝန်းလွတ်လပ်မှုနဲ့အခွင့်အလမ်းတွေပြန်ပွားစေဖို့ရဲရင်စွာတိုက်ခိုက်ခဲ့သူတွေရဲ့အရှုံးမပေးတဲ့စိတ်ဓာတ်ကိုဂုံပြုတဲ့အနေနဲ့ပါ။ပိုပြီးတောက်ပပိုပြီးလွတ်လပ်တဲ့အနာဂတ်ကိုလူလားတောင့်တသူအလုံးအတွဲလွတ်မြောက်မှုရဲ့အလင်းရောင်ထွန်းလင်းတောက်ပစေရေးကုညီလှုပ်ဆောင်ဖို့ခိုင်မာတဲ့တန်ဋိဌာန်ကိုကျွန်တော်တို့နိုင်ငံအနေနဲ့ထလောင်းအမခံလိုက်ပါတယ်လို့သမရထရမ်ကရေးထားပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်ပုတ်တဘူးနေနေခင်းစီစဉ်အတွက်တဲ့ရင်အချင်းချုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုဇော်ဝင်းလိုင်ကပြောပြမှာပါ
။မြောက်ကိုရီးယားနိုင်ငံကသူ့ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေနဲ့ကမ္ဘာကဝိုင်းဝန်းပစ်တင်ရှုံချမှုတွေကိုဆန့်ကျင်ပြီးတိုက်ချင်းပစ်ဒုံးကျည်တစ်စီးကိုအင်္ဂါနေ့ကပြုတ်လွတ်လိုက်တာမှာဒီကိစ္စကိုကင်တွယ်ဖြေရှင်းသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကတော့ဒီတိုက်ချင်းပစ်ဒုံးကျည်ဟာအရင်ကမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်ခဲ့တဲ့ဒုံးကျည်တွေနဲ့ပိုဝေးပြီးပိုမြင့်တဲ့ဒေသကိုရောက်ခဲ့တယ်လို့ပြောပါတယ်။နိုင်ငံကြီးဝန်ကြီး Rex Tillerson ကလည်းမြောက်ကိုရီးယားဟာအခုလိုတိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လက်ခွက်မှုဟာအင်းနီးချင်းနိုင်ငံနေတာမကဘဲဒေတာတွင်းနဲ့ကမ္ဘာလုံးဆိုင်ရာတည်ငြိမ်မှုကိုအထင်ကိုမရှိချင်းချောက်ရာရောက်ကြောင်းပြောပါတယ်။မြန်မာနိုင်ငံကို၄ရက်ကြာဒေတာဆာကြီးကြွလာတဲ့ပို့ဟမ်းမင်းကြီး Francis ဟာဒီကနေ့နိုဝင်ဘာလ29ရက်နေ့မှာကက်သလစ်ဘာသာဝင်တွေအပါအဝင်သူ့ကိုဖူးပြင်မှုရောက်လာကြမဲ့ပြည်သူအများနဲ့ရန်ကုန်မြို့ Jackson ခွင်းမှာတွေ့ဆုံမဲ့ဝတ်ပြုစုတောင်းပွဲအခမ်းအနားကျင်းပဖို့ရှိနေပါတယ်။အခုကျွန်တော်တို့အတန်လွင့်နေတဲ့အချိန်မှာတော့ပြည်သက်အများပြားဟာ Jackson ခွင်းထဲမှာအပြည့်လူနေပါရောက်နေကြပြီလို့ဆိုပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကတော့ပိုရင်ဟမင်းကြီးဟာမတူညီတဲ့ဘာသာတွေအကြညီညွတ်မှုရှိကြဖို့နေပြည်တော်မှာပြောကြတဲ့မင်းငွန်းအတွင်းထက်သွင်းပြောကြခဲ့ပေမဲ့ရိုဟင်ဂျာဆိုတဲ့ဝဟဟာရကိုတုံတုံဖော်ပြခဲ့ခြင်းမရှိပါဘူး။စီတော့ခေါ်နိုင်ငံတကာအမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးကော်မတီကိုကြီးကြပ်ကူကွယ်ရတဲ့ကုလသမဂ္ဂကျွမ်းကျင်သူများအဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေရဲ့အခြေအနေကိုစုံစမ်းဖော်ထုတ်ပြီး6လအတွင်းအထူးအစီရင်ခံစာတင်သွင်းဖို့မြန်မာအစိုးရကိုမြစ်တာရက်ခံလိုက်ပါတယ်ကုလသမဂ္ဂလက်အောက်ခံအမျိုးသမီးများအပေါ်ခွဲခြားတဲ့ဒီစီတော့အဖွဲ့ကပြီးခဲ့တဲ့သတင်းပါအတွင်းဂျနီဗာမှာကျင်းပတဲ့ပုံမှန်ဆွေးနွေးပွဲကနေအဲ့ဒီဆုံးဖြတ်ချက်ကိုချလိုက်တာဖြစ်ပြီးမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂအထွေထွေညီလာခံကိုအစီရင်ခံစာတင်သွင်းရမှာပါကမ္ဘာပေါ်မှာလူသိများထင်ရှားတဲ့အင်ဒိုနီးရှားနိုင်ငံဘာလီအပန်းဖြေကျွန်းပေါ်မှာရှိတဲ့မီးတောင်ကြီးဟာအင်္ဂါနေ့မှာဆက်လက်ပောက်ကွဲနေပြီးမီးတောင်ကနေမုတ်ထုတ်တဲ့ပြားတွေဟာနှစ်မိုင်ခွဲအမြင့်ရှိတဲ့တောင်းနဲ့ချီတဲ့ခီးရှိပြီးတော့တောင်းနဲ့ချီတဲ့ခီးသွွားတွေဟာခီးသွွားမသွားနိုင်ပဲပိတ်မိနေကြပါလေ
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။ပုတ်တပုနေ့နေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.